Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ကိုတော်ရရှင်နေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်စက်တင်ဘာလ19ရက်ဗုဒ္ဓနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနူမီတာ24/40/51တို့ကနေစတင်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နေတဲ့အတူကြီးညာပေးမှာပါရုရှားစစ်လင်းတစဉ်အပြစ်ချခံရတာအစ္စရေးနဲ့အခြေအနေတွေကိုတင်းမာဖို့အတွက်ဖြစ်လာနိုင်တယ်လို့ရုရှားသမ္မတကပြောကြားလိုက်ပါတယ်အင်္ဂါနေ့မှာကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီစည်းဝေးမှာမြန်မာနိုင်ငံရဲ့ဆိုင်ရာကုလသမဂ္ဂစုံစမ်းမှုတွေကမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရန်တက်နေပြီလို့ပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာရင်းညာရဲအစုအပြုံလိုက်နှင်ထုတ်ခံရတဲ့ဆွဆွဲချက်အတွက် ICC ကစတင်လေးလာစုံစမ်းတော့မယ်လို့ဆိုပါတယ
် I have decided to proceed to the next phase of the process which is a full fledged preliminary examination
ICC ရှိနေကြဖာတိုဘန်ဆောက်တာပြောကြားသွားတာပါတရင်နေပြီးနားဆင်ရပါမယ်ဒီအကြောင်းနဲ့အတူရခိုင်ပြည်ပကစုံစမ်းစစ်ဆေးရေးလုပ်ဖို့နဲ့ Riders သတင်းတော်နှစ်ဦးအမြန်ပြန်လှုပ်ပေးဖို့ American လွှတ်တော်အမတ်80ကျော်ကတောင်းဆိုနေပါပြီ။တခါမြန်မာနိုင်ငံကတော့ကုလသမဂ္ဂမှာနျူကလ িয়ার လက်နက်တားဆီးပိတ်ပင်ရေးစာချုပ်ကိုလက်မှတ်ရေးထိုးတော့မှာဖြစ်ပါတယ်။ဒီအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးအောင်ဗျာ
။ Russian Shitter ရဲ့ကင်းထောက်လေရင်ကိုစီးရီးယားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကနေပြစ်ချခဲ့တာဟာမတော်တဆဖြစ်မှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အခြေအနေတစ်ဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ဒါဟာအစ္စရေးနဲ့အခြေအနေတွေတင်းမာဖို့တော့ဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။ရုရှားကင်းထောက်ဂျက်လေရင်ပေါ်ပါသွားသူ15ဦးစလုံးသေဆုံးခဲ့ရတာဖြစ်ပါတယ်။ဒါဟာအစ္စရေးဒုံးကျည်ထိမှန်တာကြောင့်ပြစ်ချခဲ့တာပါ။စီးရီးယားနိုင်ငံလက်ကလတ်တာကီယာပြည်နယ်တွင်မှာတိုက်ခိုက်ခဲ့တဲ့အစ္စရေးတပ်ဖွဲ့ကစီးရီးယားရဲ့ဒုံးကျည်ရန်ကနေကာကွယ်တဲ့အနေနဲ့ရုရှားလေယာဉ်နောက်မှာပုံအောင်နေခဲ့တယ်လို့ရုရှားစစ်တပ်ပြောခွင့်ရကပြောပါတယ်။ရုရှားလေယာဉ်ကို S-200 ဒုံးကျည်ထိမှန်ပြီးတော့လူ15ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။ထိတ်တိုက်တွေ့မှုတွေကိုရှောင်ရှားနိုင်မှုအတွက်ဒေသရင်းစစ်ရေးဆောင်ရွက်ချက်တွေကိုတစ်ဖက်နဲ့တစ်ဖက်ကြိုတင်အသိပေးနိုင်တဲ့ဓာတ်ရိုက်အထူးဖုန်းလိုင်းတစ်ခုကိုအစ္စရေးနဲ့ရုရှားထားရှိဆောင်ရွက်လာတာနှစ်နဲ့ချီရှိနေပါပြီ။ဒါပေမဲ့အခုကိစ္စမှာတော့အစ္စရေးဘက်ကစီးရင်နဲ့ပတ်သက်ပြီးရုရှားဘက်ကို10မိနစ်ပဲကြိုတင်ပြီးအသိပေးခဲ့တဲ့အတွက်ရုရှားအနေနဲ့ဒီဒေတာကနေထွက်ခွာသွားဖို့အတွက်အချိန်မရပဲဖြစ်ရတယ်လို့ရုရှားစစ်တပ်ပြောခွင့်ရကပြောပါတယ်။ဒါပေမဲ့အမေရိကန်ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒီဖြစ်ရဟာမတော်တဆဖြစ်ရလို့ပဲပြောဆိုခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်တမန်နန်တယာဟုကလည်းဒီဖြစ်ရအတွက်တောင်းပန်ခဲ့ပါတယ်။
ပြည်တွင်းစစ်ဖြစ်ပွားနေတဲ့ Syria နိုင်ငံက Idlib ဒေသမှာဂျာဂန်စစ်မဲ့ဇုံတစ်ခုဖြစ်ဖန်တီးဖို့ရုရှားနဲ့တူတကီနိုင်ငံကြားသဘောတူညီမှုရရှိလိုက်တာကိုကုလသမဂ္ဂထရေတွင်းမှုချုပ်ကကြိုဆိုလိုက်ပါတယ်ဒီလိုလှုပ်ချင်းအပြင် Idlib ဒေသကရက်သူရက်သား၃သန်းလောက်စစ်ဘေးဒုက္ခကြုံရမဲ့အရေးကလွဲဖယ်သွားတဲ့သဘောပဲလို့ဆိုပါတယ်စစ်ဘေးတန်တင့်နေသူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်မှုတိုက်ခိုက်နေကြတဲ့အဖွဲ့တွေအားလုံးကခွင့်ပြုကြဖို့ကိုလည်းကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုကူတရက်စ်ကတိုက်တွန်းလိုက်ပါတယ်။15ကီလိုမီတာကနေပြီးတော့ကီလိုမီတာ20လောက်ရှိတဲ့စစ်မဲ့ဇုံကိုဖန်တီးဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တူရကီသမ္မတစီယက်တရစ်အဲဒိုဂန်တို့တင်းလာနေတဲ့အကြားသဘောတူညီခဲ့ကြတာပါ။အီလစ်ဒေသဟာစစ်တပ်ကိုအပြင်းထန်ခံရတဲ့နေရာတစ်ခုဖြစ်ပြီးတော့ဒီဒေသတွင်းကပြည်သူတွေကိုကူညီရေးကုလသမဂ္ဂကအကြီးအကျယ်ဖိအားတွေပေးနေတာပါ။စီးရီးယားအစိုးရတပ်တရားဒီအီလစ်ဒေသဟာသဘုံတွေရဲ့အဓိကခြေကုပ်ဒေတာဖြစ်တယ်ဆိုပြီးတော့သူတို့ကိုရှင်းနေတာပါဒီဒေတာမှာတိုက်ခိုက်နေကြတဲ့သူပေါင်းဒီ1000ကျွဲလောက်ကရက်သူရက်သားတွေနဲ့အတူရောနှောနေကြတယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်ဒေတာကံပြည်သူ1000ကျော်ဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြပါတယ်တူရကီနိုင်ငံဟာစီးရီးယားစစ်ဘေးဒုက္ခတွေ3000ကျော်ကိုလက်ခံထားရတာပါ
အမေရိကန်နဲ့ရုရှားတို့ကြားနျူကလ িয়ার သဘောတူညီချက်ဟာ2021ခုနှစ်မှာကုံဆုံးတော့မှာပေါ့အရေးပါတဲ့ဒီသဘောတူညီချက်တက်တန်းတိုးရစ်အတွက်လိုအပ်တဲ့ယုံကြည်မှုနဲ့တရားရည်ရမှုတွေဟာရုရှားရဲ့လက်နက်ထိမ့်ချုပ်ရေးဆန်ရချိုးဖောက်မှုတွေနဲ့တခြားဆိုးရတဲ့လှုပ်ဆောင်မှုတွေကြောင့်တဖြည်းဖြည်းလျော့ပါလာနေတယ်လို့အမေရိကန်အရာရှိတွေကလွှတ်တော်အမတ်တွေကိုအင်ကာနေမှာပြောကြားလိုက်ပါတယ်အမေရိကန်နဲ့မဟာမိတ်တွေကို လုံခြုံရေးဆိုင်ရာနှစ်ပေါင်းများစွာအထောက်ကူတွေပေးနေတာတွေအပါအဝင်သဘောတူညီချက်တွေမှာအမေရိကန်ဘက်ကနေထည့်သွင်းဖို့အတွက်စိတ်ချယုံကြည်ထားမှုကိုပြက်ပြားစေမယ်လက်နက်ထိန်းချုပ်ရေးဆိုင်ရာစီးမျဉ်းစည်းကမ်းအတော်များများကိုရုရှားဘက်ကဇက်တိုက်ချိုးဖောက်နေတယ်လို့နိုင်ငံခြားရေးဌာနလက်နက်ထိန်းချုပ်ရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ဒရီယာသောမ်ဆင်ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှေ့မှောက်မှာထွက်ဆိုခဲ့ပါတယ်။ကာကွယ်ဌာနမူဝါဒရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ထရိုက်တန်ဘတ်ကလည်းရုရှားနဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာလှုပ်ဆောင်ရမှာပြဿနာဖြစ်နေကြောင်းနဲ့ဒါဟာရုရှားကသူတို့နဲ့တင့်တော်မဲ့သဘောတူညီချက်ကိုသာလိုက်နာဖို့အတွက်လိုအပ်တယ်လို့ယုံကြည်တဲ့အတွက်ကြောင့်ဖြစ်ပါတယ်လို့ပြောပါတယ်။အရင်အိုဘားမားအစိုးရလက်ထက်ကညှိနှိုင်းချက်အရစတတ်သဘောတူညီချက်အသစ်ဟာစတင်တက်ရောက်ချိန်ဖြစ်တဲ့2011ခုနှစ်ကစပြီးအမေရိကန်နဲ့ရုရှားတို့ရဲ့မဟာဗျူဟာကျနျူကလ িয়ার လက်နက်တွေကိုကန့်သတ်ဖို့ဖြစ်ပါတယ်။ရုရှားနဲ့အမေရိကန်အရာရှိတွေကြားဆွေးနွေးမှုတွေပြုလုပ်ပြီး10နှစ်သဘောတူညီချက်ကိုတက်တန်းထပ်ပြီးတော့တိုးဖို့ဒါမှမဟုတ်ပြန်ပြီးတော့ညှိနှိုင်းဖို့ဖြစ်ပေမဲ့ရုရှားကအမေရိကန်နဲ့အရင်ဆိုဗီယက်ယူနီယံတို့ကြားချုပ်ဆိုခဲ့တဲ့သဘောတူညီချက်ကိုချိုးဖောက်နေတာကပြဿနာတစ်ရပ်ဖြစ်နေတယ်လို့အမေရိကန်အရာရှိတွေကပြောကြားခဲ့တာပါ။
သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်တရားရုံးချုပ်မှာတရားသူကြီးဖြစ်ထောက်ခံထားတဲ့ဒီဘရက်ကာဗနော့ဟာလွန်ခဲ့တဲ့အနှစ်30လောက်တုန်းကအထက်တန်းကျောင်းသားဘဝမှာကျောင်းသူတဦးကိုစော်ကားမှုလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲမှုနဲ့ရင်ဆိုင်နေရတာကြောင့်သူကြီးကျယ်စင်မကောင်းဖြစ်ရတယ်လို့သမ္မတထရန့်ကမနေ့ကပဲအင်ဗီရိုသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒီပုဂ္ဂိုလ်ဟာအခုလိုအဖြစ်မျိုးမကြုံတိုက်တဲ့သူပါလို့လည်းသမ္မတထရန့်ကဆိုပါတယ်။ကာဗနော့ရဲ့မိသားစုအတွက်သူကြီးကျယ်စင်မကောင်းဖြစ်ရတယ်လို့လည်းပြောပါတယ်။အတိုက်ခံဒီမိုကရက်တစ်ပါတီရဲ့ထက်လွတ်တော်မှတ်ဒန်ဖိုင်းစတိုင်းဟာတရားသူကြီးကာဗနော့စော်ကားခဲ့တယ်ဆိုတဲ့တိုင်တန်းချက်ကိုပြီးခဲ့တဲ့ဇူလိုင်လကလေးကလက်ခံရရှိခဲ့တယ်ဆိုပေမဲ့ကာဗနော့ကိုနိုင်ငံတော်တရားရုံးချုပ်ရဲ့တရားသူကြီးအဖြစ်ဆုံးဖြတ်ချက်ချခံနေကြမှာဒီကိစ္စကိုထုတ်ဖော်လာတဲ့အတွက်တိုက်ခန့်ဒီမိုကရက်တီဟာစိုးရွားတဲ့နိုင်ငံရေးသမားတွေလို့သမ္မတထရန့်ကအပြစ်တင်ပါတယ်။ဒီလူတွေကဖျက်လို့ဖျက်ဆီးလုပ်တဲ့နေရာမှာတော့ထူးချွန်ကြတယ်လို့လည်းသမ္မတထရန့်ကပြောလိုက်ပါတယ်။လာမယ့်တနင်္လာနေ့မှာတော့ဒီကာဗနော့ကိုဆွဆွဲတဲ့အမျိုးသမီးနဲ့ဒီကာဗနော့တို့ဒီအမေရိကန်လွှတ်တော်မှာလူထုကြမ်းတာပွဲစစ်ဆေးခံယူမှုလုပ်ဖို့ရှိပါတယ
်ပြည်ဝအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အင်္ဂါနေ့ကကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းမှုတွေကမြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်တွေအတွင်းကလူခွင့်ရချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရပ်တန့်နေပြီလို့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်အဖွဲ့ရဲ့အပိသက်အစီရင်ခံစာထဲမှာမြန်မာနိုင်ငံဟာအခုရင်ဆိုင်နေရတဲ့အခြေအနေပေါ်စိတ်ရှည်တီးခံရမယ်ဆိုရင်ပြဿနာရဲ့အဖြေကိုမရနိုင်ပဲဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းလွဲသွားနိုင်တယ်လို့လည်းသတိပေးထားပါတယ်။ဒါ့အပြင်ဩစာကြီးတဲ့မြန်မာစစ်တပ်ကိုမြန်မာနိုင်ငံရေးကနေဖယ်ရှားပေးဖို့အတွက်အကြံပြုထားတယ်လို့ရွန်ညာမွတ်စလင်တွေအပေါ်မှာလူမျိုးရုံးတပ်ဖြတ်မှုနဲ့တပ်မတော်ကာကွယ်ဦးစီးချုပ်ပေါင်းဝင်စစ်တပ်တာဝန်ရှိသူတချို့ကိုတရားစွဲနှံရေးအတွက်တောင်းဆိုထားတာဖြစ်ပါတယ်။စစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်မှုကိုအလုံးစုံပြင်ဆင်ရမှာဖြစ်ပြီးနိုင်ငံအုပ်ချုပ်ရေးမှာထပ်ပြီးမပါသင့်တော့ဘူးလို့စာမျက်နှာ400ကျော်ပါတဲ့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြထားပြီးတော့မြမရေးကနေတက်မတော်ကိုဖယ်ထုတ်နိုင်ရေးအတွက်အရက်ပိုင်းခေါင်းဆောင်ပိုင်းတချို့ကနေဆောင်ရွက်ရမယ်လို့ပြောဆိုထားတာပါလူမျိုးရုံးတပ်ဖြတ်မှုအတွက်မြမတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ပါဝင်စစ်တပ်ထိပ်တန်းတာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးနိုင်ရေးအတွက်ဆောင်ရွက်ကြဖို့လဲနိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းထားပါတယ်မြမစစ်တပ်ဘက်ကတော့အမှားအယွင်းတစုံတရာမလုပ်ခဲ့ဘူးလို့ညှန်းဆိုထားတာပ
ါရိုညာမွတ်စလင်တွေတိမ့်နဲ့ချပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဘက်ကိုထွက်ပြေးခဲ့ကြတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကနေပြီးတော့အတင်းအဓမ္မနှင်ထုတ်ခံရတယ်ဆိုတဲ့ဆွဆွဲချက်တွေကိုလေ့လာစုံစမ်းမှုတစ်ခုစတင်မယ်လို့ ICC နိုင်ငံတကာပြစ်မှုဆိုင်ရာခေါ်ယုံရဲ့တရားလိုရှိနေချုပ်ဖတူဘန်ဆူဒါကမနေ့တော့ကပဲကြေညာလိုက်ပါတယ်အခြေခံအခွင့်အရေးတွေခံစားခွင့်မရတဲ့ကိစ္စတပ်ဖြတ်မှုလိန်ကျန်းဖက်မှုအပြောက်ရှင်းမှုလူရတက်ခတ်မှုနဲ့ဖြစ်စည်းမှုတွေအပါအဝင်ရိုညာတွေကြုံတွေ့ကြရတဲ့ပတ်သက်ပြီးဆွဆွဲချက်တွေကိုအမှုမဆက်ခင်ကြိုတင်ကြားနာမှုအဖြစ်လှုပ်ဆောင်သွားမယ်လို့ဆိုပါတယ် ရိုညာရာတွေကိုမီးရှို့ဖျက်ဆီးမှုညှဉ်းပန်းနှိပ်စက်မှုမရင်းကျင့်မှုစတာတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုဆဲဆိုတဲ့ဆွဆွဲချက်တွေကြုံနေရတာပါ
Washington The Voice of America
ဘုရုနေမနက်ခင်တိတ်တန်းရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုကျော်လွင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းလွှာတွေကိုတင်ဆက်သွားပါမယ်ရွေးညာတွေအစုအပြုံလိုက်အတင်းကျပ်မောင်းထုတ်ခံရတဲ့ဆိုတဲ့ဆွဲချက်အတွက် ICC နိုင်ငံကရာဇဝတ်ခုံရုံးရှိနေချုပ်ကအချက်လက်တွေကိုစတင်လေ့လာစုံစမ်းတော့မှာဖြစ်ကြောင်းICC ရှိနေချုပ်ဖာတူဘန်ဇူလာကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်မြန်မာဘက်ကနေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်နှင်ထုတ်ခဲ့တယ်ဆိုတော့ဒီတရားစီရင်ပိုင်ခွင့်ရှိကြောင်းကိုလည်းဒီမစစ်ဆေးမီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်အရသူ့အနေနဲ့ရှေ့ဆက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်မဟင်ဂျင်နိုင်ငံကအပြည့်စုံပြောပြမှာပါ
မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်တပ်ဖြတ်ညှဉ်းပန်းဖိနှိပ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့အကြောင်းကြားဆက်သွယ်မှုတွေနဲ့အစီရင်ခံစာတွေကို2019ခုနှစ်အကုန်ပိုင်းကတည်းက ICC ခုံရုံးရဲ့ရှစ်နေဂျုံရုံးအနေနဲ့လက်ခံရရှိခဲ့ကြောင်း ICC ရှစ်နေဂျုံဖီတိုဘန်ဆိုရာကပြောပါတယ်ရှစ်နေဂျုံရုံးရဲ့ပနာမလေလာတုံးတက်မှုပထမအဆင့်ဖြစ်အဲ့ဒီအစီရင်ခံစာတွေကိုသူတို့တုံးတက်ခဲ့ကြောင်းဘန်ဆိုရာကဆိုပါတယ်ဒီသုံးသက်ချက်တွေအရပနာမဥပဒေဆိုင်ရာကိစ္စရပ်တွေအဖြစ်ကင်ထွယ်ဖို့အထောက်အထားတွေတွေ့ရှိခဲ့တယ်လို့ပြောပါရယ်။ဒါကြောင့်လဲ ICC ခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိဖို့ ICC တရားသူကြီးတွေစီသူအစီရင်ခံတင်ပြခဲ့တယ်လို့ဘန်ဆိုရာကပြောပါရယ်။မြန်မာဘက်ထံကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတွေမောင်းထုတ်ခဲ့တဲ့ဆိုတဲ့ပြစ်မှုအပါအဝင် Rome Statute အောက်မှာအခြားပြစ်မှုတွေကိုပါကျူးလွန်မှုတွေရှိနိုင်တဲ့အလားအလာအပေါ် ICC ခုံရုံးအနေနဲ့တရားစီရင်ပိုင်ခွင့်ရှိကြောင်းအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရုံးကဆုံးဖြတ်ချက်ချခဲ့တဲ့အတွက် TLO ရှေ့နေအနေနဲ့ရှေ့ဆက်ဆောင်ရွက်တော့မယ့်အကြောင်းဖီတိုဘန်ဆိုရာကဗီဒီယိုကနေအခုလိုပြောပါတယ်
I have decided to proceed to the next phase of the process, which is a full-fledged preliminary examination of the situation at hand.
ဘင်္ဂလားဒေ့ရှ်နေမြန်မာစိတ်ပိုင်းဖြစ်ပွားခဲ့တာကြောင့် ICC တရားရုံးကတရားစီရင်ပိုင်ခွင့်ရှိနိုင်ပါတယ်။ဒီခြေအနေတွေအောက်မှာရိုဟင်ဂျာတွေကိုအတင်းအဓမ္မနေရရှုပြောင်းစေခဲ့ပြီးအိုးအိမ်မဲ့ဖြစ်စေခဲ့တဲ့အတင်းအဓမ္မလုံရဆွဆွဲချက်တွေကိုပနာမစစ်ဆေးဖို့ပါပဲ။ဒီလိုစစ်ဆေးရမှာအခြေခံလူခွင့်ရေးတွေဆုံးရှုံးခဲ့တဲ့တပ်ဖြတ်မှုတွေ၊လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေ၊အဓမ္မပြန်ပေးဆွဲမှုတွေ၊ဖျက်ဆီးမှုတွေနဲ့လူရဲ့ခိုးယူမှုတွေပါဝင်ပါတယ်။ဒါပြင်ရုံးစက်ကျူစာချုပ်အပိုက်ခွနဲ့အောက်မှာအကျုံးဝင်တဲ့ပြစ်မှုတွေနဲ့တခြားလူမဆန်တဲ့လုပ်ရတွေကျူးလွန်မှုရှိမရှိကိုလည်းကျမတို့ရုံးကလေ့လာသုံးသပ်သွားမှာဖြစ်ပါတယ်
။ဒါပြင်သူအခုစတင်မဲ့ preliminary examination ပနာမလေ့လာသုံးသပ်မှုဆိုတာ investigation စုံစမ်းစစ်ဆေးတဲ့အဆင့်မဟုတ်သေးဘူးလို့လည်းသူကဗီဒီယိုကတစ်ဆင့်အခုလိုရှင်းပြပါတယ
်။ A preliminary examination is not an investigation.It is a process of examining the information available.
ဒီပနာမလေလာစီစစ်တုံ့တမှုဟာစုံစမ်းစစ်ဆေးမှုအဆင့်မဟုတ်သေးပါဘူး။ရရှိနိုင်တဲ့အချက်လက်တွေကိုလေလာတုံ့တပြီး Rome Statute စာချုပ်အရချမှတ်ထားတဲ့စည်းမျဉ်းတွေနဲ့အကျုံးဝင်ခြင်းရှိမရှိဆိုတဲ့အချက်ကိုလေလာတုံ့တသွားမှာဖြစ်ပါတယ်။အထူးသဖြင့် Rome Statute စာချုပ်ရဲ့အပိုက်53ရကျမကတရားလိုရှိနေတူအနေနဲ့ဥပဒေပေါင်းအကျုံးဝင်မှုတရားရုံးတော်ကိုတင်သွင်းနိုင်တဲ့ခိုင်လုံမှုနဲ့တရားမျှတမှုကိုရှေ့ရှုပြီးတော့စဉ်းစားသွားရမှာပါ
။ဒါပြင် Rome Statute အရပြစ်မှုကျူးလွန်သူတွေကိုစစ်ဆေးဖို့တာဝန်ရှိသူတွေဒါမှမဟုတ်နိုင်ငံတကာယာဇဝတ်မှုတွေအတွက်တရားစွဲဖို့နိုင်ငံတွင်းတရားစီရင်မှုဟာမူလတာဝန်ဖြစ်တယ်လို့လည်းသူကပြောပါတယ
်။ In conformity with the complementarity principle,My office will be engaging with the national authorities concerned.
Rome Statute စာချုပ်နဲ့ညီပူးပေါင်းဆောင်ရွက်မှုအရပါဝင်ပတ်သက်တဲ့နိုင်ငံတွေရဲ့အာဏာပိုင်တွေနဲ့ကျမရုံးကဆက်သွယ်ပြီးအဲ့ဒီတက်ဆိုင်ရနိုင်ငံတွေအစ်စ်မှာပါဝင်ပတ်သက်နေတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေရည်ယူမှုတွေအကြောင်းကိုဆွေးနွေးပြီးအကဲဖြတ်သွားမှာဖြစ်ပါတယ်
အခုလို ICC ရှေ့နေကျုပ်ရဲ့ဗီဒီယိုကတဆင့်ကြေညာချက်ဟာကုလသမဂ္ဂကဖွဲ့စည်းထားတဲ့အဖွဲ့ဝင်၃ဦးပါတဲ့လွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ကဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာအစီရင်ခံစာအပြည့်အစုံကိုတင်သွင်းတဲ့နေ့နဲ့တနေ့တည်းဖြစ်နေပါတယ်
မင်းကြီးနိုင်တင်ပြခဲ့တာပါခင်ဗျာအခုဆက်ပြီးနားဆင်ရမှာက83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကျင်းပဖို့နီးလာချိန်မှာပဲရခိုင်ပြည်နယ်တွင်ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့နဲ့ထောင်ဒဏ်ကြခံနေရတဲ့ Writers သတင်းတောင်နှစ်ဦးကိုအ мян ပြန်လှုပ်ပေးရေး American အောက်လွှတ်တော်မှ80ကျော်ကနိုင်ငံသားဝန်ကြီးပုံပီယိုထံကိုစာရေးသားတောင်းဆိုလိုက်ကြပါတယ်အပြည့်စုံကတော့ဒေါခင်မျိုးသက်ပြောပြမှာပါ
Righteous တရင်တောင်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုစက်တဘာလ3ရက်နေ့ကရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနေနိုင်ငံတော်လျှော့ချက်အုပ်ပဒေချိုးဖောက်မှုနဲ့ထောင်ဒဏ်ဖြစ်တန်9နှစ်စီချမှတ်ခဲ့တာဖြစ်ပါတယ်။သူတို့ကိုအ мян ဆုံးပြန်ပြီးလွတ်မြောက်ရေးအတွက်လှုပ်ဆောင်ပေးဖို့နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကိုအောက်လွှတ်တော်အမတ်တွေဖြစ်တဲ့ Ohio ပြည်နယ် Republican အမတ် Steve Chabot, Illinois ပြည်နယ် Democratic လွှတ်တော်အမတ် Jen Sarkowski နဲ့ New York ပြည်နယ် Democrat အမတ်Elliot Engel တို့ဦးဆောင်ပြီးပြီးခဲ့တဲ့တောက်ကြံတွေကစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။ဒီတောင်းဆိုမှုကိုအောက်လွှတ်တော်အမတ်80ကျော်ပါဝင်ပြီးလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုအနေနဲ့ဩဂုတ်လတည်းမှာစင်ကာပူမှာကျင်းပတဲ့အာဆီယံရဲ့ဆက်ဆက်ဆွေးနွေးပွဲတွေအတွင်းမြန်မာဝန်ကြီးဦးကျော်တင်နဲ့တီးခြားတွေ့ဆုံရမှာဒီသတင်းထောက်နှစ်ယောက်ရေးပြောဆိုခဲ့တာအတွက်ကျေးဇူးတင်တယ်လို့အခုချိန်မှာလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဓာတ်ရိုက်ပြောဆိုဖို့ပါစာထဲမှာထည့်သွင်းတောင်းဆိုထားတာပါ။ဒီသတင်းတောင်နှစ်ယောက်ပြင်အချင်းချနေစေဖြစ်တဲ့နိုင်ငံရေးအချင်းသားအားလုံးကိုချွင်းချက်မရှိပြန်ပြီးလှုပ်ပေးရေးမြန်မာအစိုးရကိုလူသိရှင်ကြားပြောကြားဖို့ပါတိုက်တွန်းထားပါတယ်မြန်မာသတင်းသမားတွေဟာအရင်စစ်ဆေးရလက်ထက်ကလေးကနှစ်ပေါင်းများစွာဖမ်းဆီးနှိပ်စက်အချင်းချတာနဲ့ဖိနှိပ်မှုအမျိုးမျိုးခံခဲ့ရတာဖြစ်ပြီးအခုဒီမိုကရေစီလမ်းရှောင်လန်းနေတဲ့အစိုးရတဲ့လက်ထက်မှာဒါမျိုးမဖြစ်သင့်ကြောင်းနဲ့မကြာခင်မှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာသူတို့နှစ်ယောက်ကိုချင်းချက်မရှိအများဆုံးပြန်ပြီးလှုပ်ပေးတောင်းဆိုဖို့လဲတိုက်တွန်းထားပါတယ်။ဒါအပြင်လူခွင့်ရေးကောင်စီကနေခန့်ခဲ့တဲ့မြန်မာအချက်လက်ရှာဖွေရေးအဖွဲ့ရဲ့အောက်ဂုလ29ရက်နေ့အစီရင်ခံစာပါအကြံပေးချက်အရရခိုင်ပြည်နယ်မှာရွင်ကြားရေးပေါ်မြန်မာစစ်တပ်နဲ့လက်နက်ကိုင်တပ်ဖွဲ့တွေကကျူးလွန်မှုတွေအတွက်စုံစမ်းစစ်ဆေးရေးကိုအမေရိကန်ဘက်ကထောက်ခံဖို့လဲပန်ကြားထားတာဖြစ်ပါတယ်။အခုစက်တင်ဘာလဟာကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်အမေရိကန်ကတာဝန်ယူထားရတာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာသတင်းသမားတွေအနေနဲ့သူတို့အလုပ်ကိုသူတို့လှုပ်ဆောင်တာဖြစ်တာမို့အခုလိုထောင်နဲ့ပြစ်ဒဏ်ချမှတ်တာဟာမြန်မာအစိုးရအတွက်ဆိုးရတဲ့အမဲဆက်ထင်စေတာဖြစ်ပြီးသူတို့ကိုချွင်းချက်မရှိအများဆုံးပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုခဲ့တာပါအင်ကာနေအမေရိကန်နိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဌာနပြောခွင့်ရဟက်ဒန်နာဝက
Based on the way that they treated the Reuters journalists I think we would have very serious concerns
မြန်မာနိုင်ငံမှာ Reuters တင်တောင်ဥပ္ပောစီရင်ချက်ချလိုက်တာကိုကြည်ချင်းအားဖြင့်မြန်မာနိုင်ငံရဲ့တရားရေးစနစ်ပေါ်အမေရိကန်ပြည်ထောင်စုကတိတ်ကိုစိုးရိမ်မကင်းဖြစ်ပါတယ
်တရင်သမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကတော့ Reuters မြန်မာတင်တောင်နှစ်ဦးအ мян ဆုံးပြန်ပြီးလွတ်မြောက်ရေးအတွက်အမေရိကန်ပါဝင်နိုင်ငံတကာကပါပါဝင်ပြီးမြန်မာအစိုးရကိုဖိအားပေးတောင်းဆိုလာဖို့အစွမ်းကုန်လှုပ်ဆောင်နေတယ်လို့ CPJ ရဲ့အာရှရေးရာဒါရိုက်တာ Steve Butler ကပြောပါတယ်
။ We have been working closely with other organizations including Reuters itself to try to put pressure on the Myanmar government.
တော်တော်များများရေးတဲ့မြန်မာအစိုးရကိုဝိုင်းပြီးတော့ဖိအားပေးကြဖို့ Reuters တင်ဌာနအပါအဝင်တခြားဖွဲ့စည်းတွေနဲ့ကျွန်တော်တို့ပူးပေါင်းပြီးတော့တက်နိုင်မမျှလှုပ်ဆောင်နေပါတယ်။ဒီလိုလှုပ်ဆောင်ရမှာအမေရိကန်ပြည်ထောင်စုကအထက်လွှတ်တော်အမတ်တွေနဲ့အောက်လွှတ်တော်အမတ်တွေရောပါဝင်လာအောင်စူးစမ်းနေတာပါရှေ့သတင်းပတ်ထဲမှာဆိုရင်ကုလသမဂ္ဂထွေထွေညီလာခံမှာဒီသတင်းတောင်နှစ်ဦးနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲလုပ်တဲ့အခါကျွန်တော်တို့ CPJ ညွှန်ကြားမှုနဲ့ Reuters ညွှန်ကြားမှုအပြင် Reuters သတင်းတောင်နှစ်ဦးရဲ့ရှေ့နေဖြစ်တဲ့ Alma Colony အပါအဝင်ထိတ်တန့်ပုဂ္ဂိုလ်တော်တော်များများနဲ့ဒီကိစ္စနဲ့ပတ်သက်ပြီးပြောကြားဖို့ရှိပါတယ
် American ပြည်ထောင်စုရဲ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေအပါအဝင်အထက်လွှတ်တော်အမတ်17ဦးကRighteous သတင်းတောင်နှစ်ဦးကိုချွင်းချက်မရှိအ мян လှုပ်ပြေးကြိုးပမ်းဖို့အတွက် American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကိုလွန်ခဲ့တဲ့သတင်းပတ်တုန်းကတောင်းဆိုခဲ့တယ်လို့အခုလည်းအောက်လွှတ်တော်အမတ်80ကျော်ကတောင်းဆိုခဲ့တာပါအခုလိုတောင်းဆိုမှုတွေထိရောက်မှုရှိရလားလို့မေးတဲ့အခါမှာတော့ Mr. Butler က
ထိရောက်မှု
တိုင်းတာကိုမပြောနိုင်ပေမဲ့အခုလိုမျိုးမြန်မာအစိုးရအပေါ်ဖိအားတွေပို့ပြီးတော့များများပေးလေလေအဖြေတစ်စုံတရာထွက်လာဖို့များလေလေမို့ကျွန်တော်တို့ကဖိအားဆက်ပြီးတော့ပေးနေမှာပါတကယ်တော့ဒီသတင်းတောင်နှစ်ဦးဟာအပြစ်မရှိဘဲအပြစ်ကြခံနေကြရတာမို့သူတို့တွေတနည်းနည်းနဲ့လွတ်မြောက်လာဖို့လိုပါတယ်
။ရ ရိုက်ဂျာစတင်ဌာနကမြန်မာသတင်းသမားနှစ်ယောက်ကို2009နှစ်စီပြစ်ပေးခဲ့ချိန်မှာပဲဒီလိုပြစ်ပေးခဲ့တဲ့တရားရုံးစီရင်ချက်ကိုပြန်ပြင်ဆင်ပြီးတော့အမြန်ဆုံးပြန်လွှတ်ပေးဖို့ American ဒုသမ္မတ Mike Pence တိုက်တွန်းခဲ့တာပါဒါအပြင်သူတို့ဟာထောင်နှံပြစ်ပေးခံရမယ်သူတွေမဟုတ်ဘဲလူခွင့်ချိုးဖောက်မှုတွေနဲ့အစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေကိုဖော်ထုတ်ဖို့ကြိုးစားခဲ့သူတွေဖြစ်နေဂုံပြုတ်တိုက်သူတွေဖြစ်ကြောင်းလည်းပြောခဲ့တာပ
ါတော်ကင်မျိုးသက်ပြောပြခဲ့တာပါခင်ဗျာနျူကလ িয়ার လက်နက်တားဆီးပိတ်ပင်စာချုပ်မှာမြန်မာနိုင်ငံကလက်မှတ်ရေးထိုးတော့မယ်လို့ဆုံးဖြတ်လိုက်ပါပြီ။ဒီစာချုပ်ကိုလက်မှတ်ထိုးလိုက်ခြင်းအဖြစ်မြန်မာတပ်မတော်နဲ့စစ်ကောင်းဆောင်တွေပေါ်လက်တလောရင်ဆိုင်နေရတဲ့နိုင်ငံတကာဖိအားတွေရောကြားလာနိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါလေ။ကုလသမဂ္ဂကသတ်မှတ်ထားတဲ့နျူကလ িয়ার လက်နက်တားဆီးပိတ်ပင်စာချုပ် TPNW မှာမြန်မာနိုင်ငံကပါဝင်လက်မှတ်ရေးထိုးဖို့အစိုးတရကိုသမ္မတဦးဝင်းမြင့်ကလွှတ်တော်အရရက်ကိုတင်သွင်းပြီးဆွေးနွေးခဲ့ကြတာပါဒီဆွေးနွေးမှုကိုနောက်ဆုံးအဆင့်အဖြစ်စက်တင်ဘာ14ရက်တောက်ကြနေ့ကပြည်ထောင်စုလွှတ်တော်မှာတက်မတော်သားကိုယ်စားလှယ်အပါအဝင်လွှတ်တော်ကိုယ်စားလှယ်စုစုပေါင်း10ဦးတို့ကထောက်ခံဆွေးနွေးခဲ့ကြပြီးအဆိုကိုကန့်ကွက်သူမရှိသဘောတူအတည်ပြုလိုက်တာကြောင့်အခုလာမယ့်စက်တင်ဘာ26ကနေ28ရက်နေ့ထိနယူးယောက်မြို့မှာကျင်းပမယ့်83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွင်းလက်မှတ်ရေးထိုးသွားဖို့ရှိပါတယ်စီဇူရလက်ထက်တုန်းကမြန်မာတပ်မတော်ဟာမြောက်ကိုရီးယားနိုင်ငံနဲ့ကူလူဆက်ဆံခဲ့တယ်လို့နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးကြိုးပမ်းနေတယ်ဆိုတဲ့ဆူဆွဲချက်အတွက်ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့စောင့်ကြည့်မှုခံရတယ်လို့ကုလသမဂ္ဂရဲ့သတိပေးခြင်းကိုလည်းခံခဲ့ရတာပါဒါကြောင့် TBNW စာချုပ်မှာမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်မယ်ဆိုရင်တပ်မတော်အပေါ်နိုင်ငံကြီးတွေရဲ့ပြစ်တင်ဝေဖန်မှုတွေရော့ကျသွားနိုင်တယ်လို့ပြည်သူ့လွှတ်တော်ကတပ်မတော်သားကိုယ်စားလှယ်ဒူဘုံမူကြီးဇော်ထွန်းဦးကဆွေးနွေးသွားပါတယ်
မြန်မာနိုင်ငံပေါ်မှာနျူကလ িয়ার ဆောင်ရွက်မှုများနဲ့ပတ်သက်ပြီးတော့နိုင်ငံတချို့ကမဟုတ်မမှန်ဆွဆွဲပြောဆိုမှုတွေရှိခဲ့ပါတယ်ယခုကဲတော့သမ္မတထံမှာပေးပို့လာတဲ့စာချုပ်မှာပေါဝင်လက်မှတ်ရေးထိုးမှုဆိုတာကနိုင်ငံနဲ့တပ်မတော်ပေါ်မှာယခင်ကာလကဆွဆွဲပြောဆိုမှုတွေပေါ့တန်တရားကင်းရှင်းသွားမှာဖြစ်ပါတယ
် TBNW စာချုပ်မှာလက်မှတ်ထိုးမယ်ဆိုရင်မြန်မာနိုင်ငံအတွက်အကျိုးကျေးဇူးများစေမယ်လို့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကလွှတ်တော်မှာရှင်းပြသွားပါတယ်
။ဒီစာချုပ်ဟာနျူကလ িয়ার လက်နက်များကိုအရေးအတွက်တိုးမြင့်ထုတ်လုပ်မှုပုံမအဆင့်မြင့်တရားထုတ်လုပ်မှုအပေါ်မှာနိုင်ငံရေးအရတားဆီးရေးမှာအကျိုးသက်ရောက်မှုရှိစေမှာဖြစ်ပါတယ်။ဒါကြောင့်နျူကလ িয়ার လက်နက်များတားဆီးပိတ်ပင်ဖြတ်သိမ်းရေးကိုချိုးဖောက်ဆောင်ရွက်ခြင်းသည်သာဦးစားပေးဆောင်ရွက်တဲ့နိလန်တရားဖြစ်တယ်လို့ယုံကြည်မိပါတယ်။
လက်တလုံးမှာတော့ရခိုင်ပြည်တိပခအပါအဝင်တိုင်းသားဒေသတို့မှာမြန်မာစစ်တပ်ကစစ်ရာဇဝတ်မှုကျူးလွန်နေတဲ့ဆိုပြီးနိုင်ငံတကာရဲ့ဖိအားတွေရင်ဆိုင်နေရတယ်လို့တချို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန်းစစ်ကောင်းဆောင်6ဦးတို့ကို ICC ရာဇဝတ်ခုံရုံးစင့်ကော်ကြားနာစစ်ဆေးဖို့တောင်းဆိုတန်တွေလည်းကျဲလောင်နေခြင်းဖြစ်ပါတယ်နျူကလ িয়ার လက်နက်တားဆီးပိတ်ပင်ရေးစာချုပ်မှာလက်မှတ်ထိုးလိုက်ခြင်းအဖြစ်မြန်မာတပ်မတော်ပေါ်နိုင်ငံတကာဖိအားတွေကိုချော့ချနိုင်လိမ့်မယ်လို့စစ်တပ်ဘက်ကတွက်ဆထားပုံရာကြောင်းသုံးသက်သူကတော့ဂျာမနီအခြေစိုက်မြမအရေးလိလာသူဆိုင်းဝမ်ဆိုင်းဖြစ်ပါတယ
်အခုလောလောဆယ်ရာအဲ့ဒီ crime against humanity ပေါ့နော်အဲလူသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုပေါ့အဲ့ဒါနဲ့ပတ်သက်ပြီးသူကတပ်မတော်နဲ့တပ်မတော်အရာရှိတွေသူကဖိအားပေးထားတာဟုတ်ဆိုတော့အဲ့ဒီ nuclear ကိစ္စနဲ့ပတ်သက်ပြီးလက်မှတ်ထိုးရလို့ရှိရင် APV ဆိုင်ရာသူတို့ဖိအားပေးတဲ့အတန်းတားညာရော့သွားမလားလို့တွေးရလဲဖြစ်ရင်ဖြစ်နေတာဟု
တ်လား TBNW စာချုပ်ဆိုတာကနျူကလ িয়ার လက်နက်အလုံးစုံဖြတ်သိမ်းရေးကိုဥတီစေတာဖြစ်ပြီးဒီကနေ့အချိန်ထိအဲ့ဒီစာချုပ်မှာလက်မှတ်ထိုးထားတဲ့နိုင်ငံပေါင်း60သာရှိသေးတာပါအိန္ဒိယတရုတ်နဲ့အိန္ဒိယနိုင်ငံတွေကတော့လက်မှတ်မထိုးထားကြပါဘူးအာဆီယံနိုင်ငံတွေထဲမှာအင်ဒိုနီးရှားလာအိုမလေးရှားဖိလစ်ပိုင်နိုင်ငံတွေကစာချုပ်ကိုလက်မှတ်ထိုးထားပြီးထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကစာချုပ်ကိုအတည်ပြုပါဝင်ထားပါတယ်ကုလသမဂ္ဂရဲ့ TBNW စာချုပ်ကိုနိုင်ငံပေါင်း122နိုင်ငံကသဘောတူအတည်ပြုထားကြတာဖြစ်ပါတယ်။1992ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဟာနျူကလ িয়ার လက်နက်မပြန်ပွားရေးစာချုပ်ကိုရောဇီဝနဲ့ဓာတုလက်နက်တားဆီးပိတ်ပင်ရေးစာချုပ်တွေကိုပါအတည်ပြုပါဝင်ထားပါတယ်ခင်ဗျာ
။ဖီယိုအမေရိကန်တန်ကဗိုဒူနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလာတဲ့ပုဂ္ဂိုလ်နားဆင်ရပါမယ်နောက်နှစ်ကစပြီးဒုက္ခသည်အရေးအတွက်ကိုရှော့ချပြီးလက်ခံသွားတော့မယ်လို့အမေရိကန်အစိုးရကတင်းနှံလာနေတုန်းကကြေညာခဲ့ပါတယ် ဒီဆုံးဖြတ်ချက်ဟာအမေရိကန်ကိုလာရောက်ဖို့ကြိုးစားနေကြတဲ့မြန်မာဒုက္ခသည်တွေအတွက်ပါထိခိုက်နိုင်တယ်လို့ဒုက္ခသည်အရေးဆောင်ရွက်သူတွေကပြောပါတယ်ဒီအကြောင်းကိုကျော်လွင်ကဆက်ပြီးရှင်းပြမှာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာဒုက္ခသည်အရေးအတွက်ကိုတစ်နှစ်ထက်တစ်နှစ်ပိုလျှော့ပြီးတော့လက်ခံလာနေတာကိုတွေ့ရပါတယ်အခု2018ခုနှစ်မှာဒုက္ခသည်ဥယေ45,000အထိပဲလက်ခံဖို့အစီအစဉ်ထားပြီးတော့နောက်နှစ်2019မှာတော့3,000ပဲလက်ခံတော့မှာပါအရေးအတွက်လျှော့ပြီးတော့လက်ခံတယ်ဆိုပေမဲ့အမေရိကန်ဟာကမ္ဘာမှာဒုက္ခသည်အရေးအတွက်အများဆုံးလက်ခံတဲ့နိုင်ငံတစ်ခုအဖြစ်ဆက်ပြီးတော့ရှိနေုံနဲ့မကဒုက္ခသည်အရေးကူညီပံ့ပိုးမှုတွေမှာလည်းအမေရိကန်ကအရက်ရောဆုံးလှုပ်ဆောင်နေတဲ့နိုင်ငံမှာလို့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကပြောပါတယ
် The United States anticipates processing up to 310,000 refugees and asylum seekers in fiscal year 2019
အမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်နဲ့ခိုးလုံခွင့်ရှောက်ထားသူ 300,000 အထိ2019ဘဏ္ဍာရေးနှစ်မှာလက်ခံသွားဖို့ရှိပါတယ်ဒုက္ခသည် 300,000 အထိလက်ခံသွားမှာဖြစ်ပြီးခိုးလုံခွင့်ရှောက်ထားသူ 28,000 ကျော်ကိုလည်းလက်ခံသင့်မသင့်ဆုံးဖြတ်မဲ့လုပ်ငန်းစဉ်တွေကိုလည်းဆောင်ရွက်သွားမှာပါလောလောဆယ်အမေရိကန်ပြည်ထောင်စုထဲမှာရောက်နေပြီးဖြစ်တဲ့ခိုးလုံခွင့်ရှောက်ထားသူပေါင်းက 8,000 ကျော်ရှိနေပါတယ်သူတို့ရဲ့ခိုးလုံခွင့်ရှောက်ထားချက်တွေကစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ
်လော့ဆယ်မှာခလုံးခွင့်လျှောက်ထားသူ8,000ကျော်အတွက်လက်ခံသင့်မသင့်ဆိုတာကိုဦးစားပေးကင်တွယ်ဖို့အာရုံစိုက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်လို့လဲဝန်ကြီးပွန်ပီယိုကဆိုပါတယ်ဒီလောက်များတဲ့လူအရေးအတွက်ဟာတခြားပြည်နိုင်ငံနဲ့မှမတူတဲ့အရေးအတွက်ဖြစ်ပြီးတော့ကြီးမားတဲ့စိန်ခေါ်မှုလည်းဖြစ်တယ်လို့ဆိုပါတယ်ဒီလိုလှုပ်ရတာကအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးအတွက်သာမကအမေရိကန်ရဲ့ခလုံးခွင့်လျှောက်ထားမှုစနစ်ကိုပိုပြီးတော့တည်တံ့ခိုင်မာအောင်အရေးတကြီးပြန်ပြီးတော့လှုပ်ဆောင်ဖို့လည်းလိုအပ်နေတာကြောင့်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်အဲ့ဒီလိုဝန်ကြီးပွန်ပီယိုပြောဆိုပြီးနောက်တည့်ရမှာပဲအစိုးရတွေကဒုက္ခသည်တွေကိုပို့ပြီးတော့လက်ခံကြဖို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတိုက်တွန်းလိုက်ပါတယ်ကမ္ဘာမှာဒုက္ခသည်တွေကပို့ပြီးတော့တိုးလာနေတာကြောင့်သူတို့ကိုပို့လက်ခံကြဖို့တိုက်တွန်းနေတာလို့ UNHCR ယုံရဲ့ပြောရေးဆိုခွင့်ရှိသူ William Splinter ကဆိုပါတယ
် There are more vulnerable refugees in the world today in need of resettlement
ဒီကနေ့ကမ္ဘာမှာကဒုက္ခသည်တွေပို့ပြီးတော့များလာနေတာပါသူတို့တွေပြောင်းရွှေ့ပြီးတော့အခြေချနေထိုင်မှုအစိုးရတွေရဲ့လက်ခံမှုတွေလိုအပ်နေပါတယ်ဒုက္ခသည်တွေကိုလက်ခံတဲ့နိုင်ငံတွေအခုထက်ပိုပြီးတော့များလာဖို့နဲ့ဒုက္ခသည်အရေးအတွက်ကိုလည်းပိုတိုးချဲ့ပြီးတော့လက်ခံပေးကြဖို့ UNHCR အနေနဲ့တိုက်တွန်းဆောင်ရွက်နေပါတယ်လို့ William Splinter ပြောသွားခဲ့တာပါအမေရိကန်အစိုးရကဒုက္ခသည်အရေးအတွက်လျှော့ပြီးတော့လက်ခံမှုဆုံးဖြတ်လိုက်တာဟာအမေရိကန်ကိုလာပြီးအခြေချနေထိုင်မှုစူးစမ်းနေကြတဲ့မြန်မာဒုက္ခသည်တွေအတွက်ဆိုရင်စရာပဲလို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ခြေစိုက်မြန်မာဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူဒေါက်တာရိုဒင်းကာက VOA ကိုပြောပါတယ်
။3,000လောက်အထိပဲလက်ခံမယ်ဆိုတော့ဆုံးချက်ချက်ကမြန်မာနိုင်ငံသားတွေအမေရိကန်ပြည်ထောင်စုလာဖို့ကြိုးစားနေတဲ့ရှောက်နေတဲ့လူတွေအတွက်ထိခိုက်မှုတော်တော်များများရှိမှာပါ။ဘာလို့လဲဆိုတော့3,000ဆိုတာကမ္ဘာတစ်ခုလုံးက refugee ကိုသူလက်ခံမဲ့ဟာဖြစ်တယ်။အဲ့ဒီမှာဒေသန္တရအလိုက်ခွဲလိုက်တဲ့အခါကျတော့အာဖရိကကဘလောက်တောင်အာရှဘလောက်ပေါ့နော်အရှေ့တောင်အာရှဘလောက်ဆိုရင်ဒီမြန်မာ refugee တွေအတွက်ခွဲတန်းတော်တော်လေးကိုနည်းသွားမှာဖြစ်ပါတယ်ဒါကြောင့်မလေးရှားအိန္ဒိယဖက်မှရှိတဲ့မြန်မာ refugee တွေအတွက်အမေရိကဝင်ရောက်လာဖို့ကိစ္စကတော်တော်လေးကိုအခြေအနေဆိုးသွားမှာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့2019ခုဘဏ္ဍာရေးနှစ်ဆိုတာကနောက်လထဲမှာပဲစတင်မှာပါအခု2018ဘဏ္ဍာရေးနှစ်ထဲမှာတော့အမေရိကန်ကိုဒုက္ခသည်ဖြစ်ရောက်လာခွင့်ရသူတွေကပြီးခဲ့တဲ့ဩဂုတ်လအကုန်ထိ 2,000 မပြည့်ပါဘူးအစိုးရကသတ်မှတ်ထားတဲ့အရေးအတွက်ထက်တစ်ဝက်လောက်ကိုပဲလက်ခံခဲ့တဲ့သဘောပါအမေရိကန်ပြည်ထောင်စုတဲကိုနိုင်ငံရဲ့တောင်ပိုင်းမက္ကဆီကိုနိုင်ငံဘက်ကနေပြီးတော့နေဆက်ကိုဖျက်ချော်ပြီးတော့ဝင်ရောက်လာနေကြတဲ့သူတွေရဲ့ပြဿနာကလည်းအတော်ကြီးမားတဲ့လူဝင်မှုကြီးကြပ်ရေးပြဿနာတစ်ခုပါသမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုပို့ပြီးတော့တင်းတင်းကြပ်ကြပ်လှုပ်ဆောင်မှုသူသမ္မတမဖြစ်ခင်ကတည်းကကြွေးကြော်လာခဲ့တဲ့သူဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190တို့ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian သုံးအင်္ဂလိပ်သင်ကန်းစာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ဆွေးနွေးကြမှာတော့
ဒီအဂရီလိုက်ဆောင်မှုတက်ချိန်နဲ့ပတ်သက်တဲ့ဒီအားရစရာအကောင်းနဲ့အရှင်းဟုတ်တစ်ခုတော့စပြီးတော့ရနိုင်ပြီလို့ပြောလို့ရတာပေါ့နော်နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်တကယ်တိတိကျကျမှန်ကန်တယ
်သမ္မတရဲ့အဂရီလိုက်ဆောင်မှုတိုက်ဖြတ်ရေးလှုပ်ဆောင်ချက်တွေဘလောက်ထိခီးပေါက်နေပြီလဲဆိုတဲ့အကြောင်းဆွေးနွေးထားကြတာပါခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဒေါ်လလတန်းနဲ့ဦးကျော်စံသာတို့စူးစီးတင်ဆက်ထားပါတယ်
မြန်မာနိုင်ငံကိုနှစ်သိမ့်အပ်ပင်းနေတဲ့ဂျပန်ရဲ့ဆက်ဖွဲ့ပြုမှုဆွဲခေါင်းစဉ်နဲ့ The Diplomat မှာလီဇာတာစီယာကိုဖတ်ရပါတယ်။ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ဟာဂျပန်စစ်ဘက်နဲ့ပူးပေါင်းဆောင်ရွက်ရေးလာရောက်ဆွေးနွေးပြန်သွားပြီးသုံးပတ်ကြာမှာပဲ။သူရဲ့စစ်တပ်ဟာရာနဲ့ချီတဲ့ရိုဟင်ဂျာတွေကိုရရဆက်ဆက်တိုက်ခိုက်ပါတယ်။ဒါဟာလူညုံရေးစခန်းတွေကိုအာဆာလက်နက်ကင်တွေတိုက်ခိုက်တဲ့အတွက်တုံ့ပြန်တာဖြစ်ပါတယ်။ဒီအချိန်မှာဂျပန်နိုင်ငံသားရုံကအာဆာတွေကိုတော့ချုပ်ချပြီးမြန်မာလူမျိုးရေးတပ်ဖွဲ့တွေကိုတိုက်တာလှုပ်ဆွဲသဘောမျိုးရှိနေခဲ့ပါတယ်။ရဲစတပ်တွေကြာလာတော့စစ်တပ်ရဲ့အကြမ်းဖက်မှုကြောင့်ရိုဟင်ဂျာ9သိန်းခွဲဘင်္ဂလားဒေ့ရှ်ကိုပြေးခဲ့ရတာတစ်နှစ်ကြာလဲဒုက္ခသည်စခန်းတွေထဲမှာနေနေရဆဲဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့ရက်စက်မှုတွေကို Amnesty International နိုင်ငံတကာလူညင်းချမ်းသာရေးအဖွဲ့အစည်းအဝေးမှတ်တမ်းတင်ထားတယ်လို့ဆိုပါတယ်။ဒီလိုရက်စက်မှုကျူးလွန်ခဲ့တဲ့စစ်တပ်ထဲမှာတမ33နဲ့တမ69ရိုးဟာကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာလည်းလူခွင့်ချိုးဖောက်မှုတွေလုပ်ခဲ့ပါတယ်လို့ဆိုပါတယ်။မြန်မာစစ်ဘက်ရဲ့လူရက်တွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမြောက်တယ်လို့ကုလသမဂ္ဂကပြောတာတောင်းဂျပန်ကမပါဝင်ပဲမြန်မာစစ်တပ်နဲ့လမ်းခွဲဖို့မကြိုးစားဘူးလို့လည်းသူကပြောထားပါတယ်။ဂျပန်ဟာမြန်မာနဲ့စစ်တပ်ချင်းဆက်ဆံရေးအပြင်မြန်မာအရေးမှာတက်တက်ကြွကြွပါဝင်နေတဲ့နိုင်ငံလည်းဖြစ်ပါတယ်။စာနာမှုအထောက်အပံ့တွေလည်းပေးနေလို့မြန်မာပြည်တွင်းမှာစစ်ရဇဝတ်မှုတွေရှိနေတဲ့အချိန်မှာဒီလိုဆန္ဒမှုထောက်ပံ့ပေးတာကနိုင်ငံတကာဥပဒေနဲ့ညီဆွနေသလားဆိုတာကြီးသင့်တယ်လို့ထောက်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ရေးကော်မရှင်ကမြန်မာနိုင်ငံကိုဆုတ်ချပြီးကြေညာချက်ထုတ်တော်လဲဂျပန်ကနှုတ်ဆက်နေပါတယ်။မဲခွဲတော့လက်ဆောင်ပါတယ်။ရသက်တပတ်အတော်ကြာကပဲဂျပန်နိုင်ငံကျိုင်းဝန်ကြီးတာရိုကိုနိုဟာဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကြီးသွားရောက်လေပတ်ပြီးမိတ်ဆွေဖြစ်ကြောင်းပြသခဲ့ပါသေးတယ်တဲ့။ရိုဟင်ဂျာတွေအပေါ်ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးရေးမှာမြန်မာအနာပိုင်တွေကိုစိတ်မချရပါဘူး။ယခင်စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးခဲ့တာတွေလည်းလွတ်လပ်မှုကင်းမဲ့ပြီးမျှတမှုမရှိဘူးလို့ဆိုပါတယ်။ဒါကြောင့်နိုင်ငံတကာအသံဝန်ကဝင်ရောက်ဆောင်ရွက်ပြီးဂျပန်ကလည်းဒီအတွက်ပါဝင်အထုသင့်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဆက်လက်ပြီးမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလဟာရပ်တန့်နေပြီလို့ကုလသမဂ္ဂကပြောခဲ့တဲ့အကြောင်းကောင်းကြီးနဲ့ The Herald Sun သတင်းစာပါ Writer ဆောင်းပါးတစ်ပုဒ်ကနေကောက်နှုတ်တင်ပြလိုပါတယ်။ကုလသမဂ္ဂလူခွင့်ရေးအချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေပေါ်အမုန်းစကားကိုခွင့်ပြုခဲ့ပြီးဝေဖန်သူတွေအပေါ်တဲ့အတန်တိတ်ဖို့အာဏာပိုင်တွေကစ조사နေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာလုံးဝရပ်တန့်သွားပြီလို့အစချီရေးသားထားပါတယ်။တမရောလို့ခေါ်တဲ့မြန်မာစစ်တပ်ဟာတိတ်ကိုရက်စက်တဲ့အကြောင်းနဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တခြားဗိုလ်ချုပ်၅ဦးတို့ကိုနိုင်ငံတကာဥပဒေအရအကြီးလေးဆုံးပြစ်မှုတွေကျူးလွန်မှုတွေအရေးယူဖို့လည်းအစီရင်ခံစာမှာတိုက်တွန်းထားပါတယ်။မြန်မာသံမကြီးဦးကျော်မိုးထွန်းကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်ဟာတစ်ဖက်သာကြပြီးသူ့အစိုးရကအဖွဲ့ရဲ့လုပ်ပိုင်ခွင့်အာဏာကိုအတိအမှန်မပြုဘူးလို့ခြိပခဲ့ပါတယ်။ရခိုင်ပြည်နယ်မှာလူမှုရေးသဟဇာတပြစ်မှုကိုဒီအစီအခံစာကထိခိုက်စေတဲ့အပြင်ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးနှင့်တိုင်းနိုင်ငံလုံးဖွံ့ဖြိုးတိုးတက်ရေးကိုပါထိခိုက်စေတယ်လို့တမတ်ကြီးကပြောခဲ့ပါတယ်။ဒါရူစမန်ကတော့မြန်မာနိုင်ငံမှာတံပရောအထက်မှာဘဲဥပဒေဘဲအဖွဲ့အစည်းမှမရှိဘူးလို့ဆိုပြီး ပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူခြင်းကင်းလွတ်နေတာကိုအဆုံးသတ်ဖို့တောင်းဆိုလိုက်တယ်လို့ဒီမိုကရေစီရှင်သန်ဖို့ကစောင့်ကြည့်မှုကိုလက်ခံပြီးအမုန်းစကားနဲ့မဟုတ်တဲ့ရင်ဖြန့်ချီမှုကိုတိုက်ဖြတ်မှုအပေါ်မှာမူတည်တဲ့အတွက်ကြောင့်စကားစားပဲရှိသေးတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာခုတော့လုံးဝရပ်တန့်သွားပြီလို့ပြောဆိုတဲ့အကြောင်းဆောင်းပါးမှာထောက်ပြထားပါတယ်ရှင်
ဒါတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်အကြောင်းတွေကိုနားဆင်ကြရတာပါအခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ပို့ချမှာဖြစ်ပါတယ
်ဒီဂရမ်နဲ့ကျင်ပြမယ် EDM အသုံးကတော့
Go up in smoke.
ဖြစ်ပါလေ။စာလုံးပေါင်းက GO go UB up go up ကအပေါ်ကိုတက်သွားတာ IN in SMOKE smoke ကဒီနေရာမှာမိ गो အတွင်ဆိုတော့ Skype ထုံရဲ့လုံောက်ဒီပဲကတော့မိ गो အတွင်နဲ့အပေါ်ကိုတက်သွားတာပေါ့။ပစ္စည်းတစ်ခုခုမိလောင်လို့မိ गो အတွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြာပဲကျန်ရစ်ခဲ့မဲ့သဘောဖြစ်ပါလေ။ဒါကြောင့်မလို့ EDM အသေးပေကတော့အချီနီအလဟာတကျန်ရစ်တံမျိုးကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our medical research project was cancelled halfway so 5 years of hard work went up in smoke
ကျွန်တော်ရဲ့စိတ်သိပံသူတေသနပြုစုမှုကလမ်းဝဲမှာဒီမဲ့ဖျက်သိမ်းခံရတယ်လေဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးလဟတာဖြစ်ခဲ့ရတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သမျှစုဆောင်းခဲ့သမျှလဟတာဖြစ်ရတယ်အားလုံးဆုံးရှုံးသွားတယ်ဆိုရင် EDM အသုံးရဘယ်လိုပြောမလဲ။
Go up in smoke.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom သုံးအင်္ဂလိပ်သင်ခန်းစာကို VOA ရဲ့မနက်ခင်းတိုင်းမှာဒလလအတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုတော့အင်္ဂါညတုန်းကဆွေးနွေးကြတဲ့ VOA ရဲ့ Diary လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။ကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားတာပါ။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်အဒီလိုက်စီစဉ်ကနေပြီးတော့ကျူးစွပါရဲကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ချုပ်ပြောတဲ့ရန်ကုန်ဥပဒေချုပ်နဲ့အာဒီလဲစားမှုတိုက်ဖျက်ရေးကိစ္စပါပဲရန်ကုန်တိုင်းဥပဒေချုပ်ပါဝင်ဒီတရားရေးပိုင်းဆိုင်ရာတာဝန်ရှိသူတွေကိုဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာအခုလက်ရှိဒီ NLD အစိုးရရဲ့အာဒီလဲစားမှုတိုက်ဖျက်ရေးဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်ဒါကြောင့်မလို့အစိုးရရဲ့အာဒီလဲစားမှုတိုက်ဖျက်ရေးကဘယ်လောက်ထိထိရောက်အောင်မြင်လာပြီလဲဘာတွေရောလိုအပ်ချက်ရှိတယ်လဲစသဖြင့်အခုကျွန်တော်ဒိုင်အဒီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ရောင်တိုင်းလွှတ်တော်ပါမင်္ဂလာတော်ညွန့်မြို့နယ်ကကုစလေဦးလာထေးလေးလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီစီးပွားရေးပညာရှင်တူဖြစ်ပါတယ်အရင်ဒီအမျိုးသားဒီမိုစီဖွဲ့ချုပ်ရဲ့စီးပွားရေးအဖွဲ့မှာလည်းပါဝင်ခဲ့တဲ့သူဖြစ်ပါတယ်ဦးမင်းခင်မှာသူလည်းလေးလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီ CSO ပါသူကတော့ဒီ CSO အရပ်ဖက်ဖွဲ့စည်းတွေစုပြီးတော့ဖွဲ့ထားတဲ့ Access to Justice Initiative ပေါ့နော်ဒီတရားမြတ်တမှုလက်လန်းမှုရေးနဲ့ပတ်သက်လို့လုပ်နေတဲ့အဖွဲ့အစည်း network ပေါ်ခွန်ရေးကဖြစ်ပါတယ်။ဥတွင်နေအောင်မှာတောင်းအောင်လို့လေလိုက်ပေါ်ကိုရောက်နေပြီဖြစ်ပါတယ်။ကျွန်တော်အရင်ဆုံးဦးလာထေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုလာထေးကြားပါလားခင်ဗျာ
။ကြားပါတယ်။
ဟုတ်ကဲ့။ကိုလာထေးခုနကကျွန်တော်ပြောသွားလို့ပါပဲ။ဒီအခုဆိုလို့ရှိရင်ဒီစက်တင်ဘာလဇန်ပိုင်းမှာပဲဒီအာဂတိလေဆာမှုတိုက်ဖြတ်ရေးကနေပြီးတော့အကောက်ခွန်မှုတန်း73ကိုရေးယူတယ်။နောက်တော့ရောင်တိုင်းဥပဒေချုပ်ပါဝင်တရားရေးပိုင်းဆိုင်ရာတာဝန်ရှိသူတွေကိုရေးယူတယ်။ဇက်တိုက်လို့တော့ဖြစ်လာပြီပေါ့။ဒီမတိုင်ခင်ကလည်းဒီအဒီလက်ဆာမှုတက်ဖြည့်ဥပဒေကြမ်းပြင်ဆင်တာတွေလည်းရှိခဲ့တယ်အဲ့တော့ဒီအခြေအနေကအခုအစိုးရတက်လက်ထက်အထူးဖြင့်ဥဝင်းမြင့်သမရဖြစ်လာပြီးနောက်ပိုင်းမှာအရှိန်ဟုန်ကောင်းရနေပြီလို့ယူဆလို့ရလား
ဒီအဂရီလက်ဆာမှုတက်ဖြည့်နဲ့ပတ်သက်တဲ့ဒီအားရစရာကောင်းတဲ့အရှိန်ဟုန်တစ်ခုကတော့စပြီးတော့ရနေပြီလို့ပြောလို့ရတာပေါ့နော်နိုင်ငံတော်သမရကြီးဥဝင်းမြင့် တကယ်တိတိကျကျမှန်ကန်တဲ့ဥပဒေတိုင်ဆောင်ရွက်တဲ့ဆောင်ရွက်ချက်အနေနဲ့လည်းအားလုံးကထောက်ခံမှုရှိနေတဲ့ကိစ္စရပ်တစ်ခုပါ။
ဟုတ်ကဲ့။ဖက်မှာအာနာရအာနာရှိတဲ့အဖွဲ့အစည်းတွေဥမာလွှတ်တော်အမတ်တွေရှိမယ်ပြောင်စုစေဝန်ကြီးတွေရှိမယ်အတိုင်းနဲ့ပြည်နယ်စေဝန်ကြီးတွေရှိမယ်ဒီအစိပ်ပိုင်းတွေမှာကောအာဒီလက်စားမှုတိုက်ဖြက်ရေးကဘယ်လောက်ထိလုံနိုင်နေပြီလဲဘယ်လောက်ထိလူတွေကသတိပြုမိပြီလဲတကယ်ကိုအရေးယူနိုင်ရဲ့လား
ကျောင်းကတော့ကျွန်တော်တို့ဘိုင်နောက်တစ်ခုကအောက်ခြေပိုင်းမှာတော့ဒီခီးရောကြောင့်ဆောင်ရွက်နိုင်တဲ့အခြေအနေတွေကတော့မရှိတော့ပဲရှိပါသေးတယ်ဒါကအခုကအပေါ်မှာရှိတဲ့ထေရှားတဲ့အနေအထားတစ်ခုကိုစတဲ့အရေးယူဆောင်ရွက်နေပြီကျွန်တော်တို့အောက်ခြေမှာဆိုရင်လည်းဌာနဆိုင်ရာတော်တော်များများအနေအထားတော်တော်များများမှာဒီအာဒီလက်စားမှုတွေကတော်တော်များများရှိတယ်ဒီလူလူကဌာနဆိုင်ရာတွေမှာဘယ်ဌာနကိုသွားသွားတခြားဌာနအများဆုံးနေရာတွေကငွေပေးရင်အဆင်ပြေတယ်ငွေမပေးရင်အဆင်မပြေဘူးဆိုတဲ့ပုံစံတူတူကလက်ရှိကျုံနေရတော့ပါပဲဒါတွေကိုတော့ထိထိရောက်ရောက်ခြံတွေအရေးကြီးနေတဲ့အဆင်ပေါ့နော်မျိုးနယ်အဆင်တော့ပါလို့မှာတော့မလုပ်နိုင်သေးဘူ
းကျွန်တော်ဦးမင်းခင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးမင်းခင်ကတော့စီးပွားရေးပညာရှင်တူဖြစ်သလိုပဲဒီအမျိုးသားဒီမိုစီဘွဲ့ချုပ်ရင်စီးပွားရေးအဖွဲ့မှာလည်းအတွင်းမှုတူဦးအနေနဲ့တာဝန်ယူခဲ့တဲ့သူပါအဲ့တော့ကျွန်တော်ဦးမင်းခင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ဦးမင်းခင်အခုဒီအာဒီလက်စားမှုတိုက်ဖြည့်ရေးမှာလူတွေတော်များစိတ်ဝင်စားပြောနေကြတာငါးကြီးကြီးလိုချင်တယ်ဆိုတဲ့သဘောပါဆိုလိုတာကဘလောက်ထိငါးကြီးကြီးဖမ်းနိုင်မလဲဆိုတော့ကပြီးခဲ့တဲ့ကာလတုန်းကကျွန်တော်တို့ပြီးခဲ့တဲ့ကာလဆိုတော့ပြီးခဲ့ဒီနှစ်ထဲမှာပါပဲဒီစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းနဲ့ပတ်သက်ပြီးတော့အာဒီလက်စားမှုတိုက်ဖြည့်ရေးကော်မရှင်ကနေပြီးတော့သူတို့မိသားစုတွေကိုစုံစမ်းစစ်ဆေးတာမျိုးတွေဖြစ်ခဲ့ပါတယ်ဒါပေမဲ့အရေးယူတာတော့မရှိပါဘူးသူယာတို့ကနေပြီးတော့နှုတ်ထွက်သွားပါတယ်အဲ့တော့အခုကတော့ရောင်တိုင်းဥပဒေချုပ်ပေါ့နော်ပြောမယ်ဆိုရင်တော့ political appointee ပေါ့နော်နိုင်ငံရေးရတောင်းယူထားတဲ့လူကိုစပြီးရေးယူလာပြီဆိုတော့တကယ်တမ်းငါးကြီးကြီးတွေဖမ်းနိုင်မယ့်အနေအထားရောရှိပါရဲ့လား
ပြန်တန်းထားတဲ့ဥပဒေစစ်တာရတဲ့ဥပဒေကိုဖတ်တယ်ပြန်ပြီးတော့အခုလိုလှုပ်လာတာကကျိုးတူရမယ်ကောင်းမယ်တူတူပါသို့တော့ကျေးဇူးကကျွန်တော်တို့တကယ်ပြဿနာကိုဖြေရှင်းရေးတတိယပိုင်းနဲ့ရှိပါသေးတယ်ကျွန်တော်တို့ဟိုတောင်းပြီးတဲ့လောက်ကတော့လက်ရှိရန်ကုန်ဒီဂျစ်ပီဆာဟာဟိုဘာကြီးကြီးလို့ပြောခဲ့ပါသေးတယ်။ဒါကြောင့်လို့ကျွန်တော်တို့ဟိုကျုံ့ကြားရတာဒီဟောက်ခါနဲ့လေအခိုင်အမာမတွေ့ရဘူး။ဟိုမရှိမရဘူး။ဟိုအင်တန်ကြီးကျယ်တဲ့အာဂဒီပေါ့။အာဂဒီဆိုလာဘီနေတဲ့သူကျန်တာပေါ့နော်။ဆလာရောဒေါ်တာလည်းပြောဖို့ဆန်။ဒါလေးဖြစ်ခဲ့ဟိုအင်တန်ကြီးကျယ်တဲ့ဒါရီအစီအမအများကြီးတော့ဟုတ်တယ်။ဒါတစ်ချက်ကကျွန်တော်တို့ကျွန်တော်ကဟိုဆွေးနေတဲ့ပြည်သားပုံကလေးကဒီကိုယ့်အထက်ကတခုခုအပြည့်ကျူးနေတာအထူးဖြစ်နိုင်ငံကြီးရာထူးတွေဒါမှမဟုတ်ဟိုအဆင့်မြင့်တဲ့ရာထူးတွေမှာဖြစ်လာတာကြီးကကိုယ့်အကူကြီးလိုက်ပတ်စုံနိုင်ငံအစ်ကိုပေါ့နော်။ဟိုလည်းဖြစ်စီတယ်ဟလာအဲ့ဒီအစိုးရဘက်ကဖြစ်ခဲ့တဲ့ဆိုရယ်စဉ်းစားဖို့ကိုယ်တွေအဲ့ဒါမျိုးဒီအခြေအနေကိုတွားရပါလိမ့်မယ်။နောက်ပြီးတော့ဟိုဖြည့်ရှင်းတဲ့အခါမှာလေတမန်ငယ်လေးတွေခြုံပြီးတော့မရှိလာများအမြင့်တွေလာတဲ့ဒိဋ္ဌိမျိုးတွေဖြစ်တဲ့ကြောင်းဟိုခြုံငုံကြည့်ပြီးတော့အခြေအနေကိုတော့အောင်တဘောပိုက်တဲ့အခြေခံအနေပြီးတော့ဖြည့်ရှင်းနိုင်လို့လုပ်ရတယ
်။ဟုတ်ကဲ့ဒီနေရာမှာဦးမင်းခင်ကိုမေးချင်တာကခုနစဉ်းစားပုံပေါ့နိုင်ငံရေးရာတာဝန်ရှိတဲ့သူတွေကိုယ့်ဖွဲ့စည်းကလူတွေကိုအရေးယူလိုက်ခြင်းအဖြစ်ဒါဟာကိုယ့်အတွက်တိတ်ခါကြစီတယ်ကိုယ့်ဖွဲ့စည်းကတိတ်ခါကြမယ်ဒီလိုမျိုးစဉ်းစားပုံစဉ်းစားနည်းအခုတစ်ထိထိပ်ပိုင်းအာဏာပိုင်တွေတဲမှာရှိနေတော့မယ်လားကျွန
်တော်တို့တိုင်းပြည်ရဲ့ပြည်ထနာကဟိုခုရှိလာများကျွန်တော်တို့မှာရှိခဲ့တဲ့ဟိုအခြေမှုဒလိကျဲကြီးရဲ့ဟိုဆိုးတဲ့မကောင်းတဲ့အပိုင်းတွေပေါ့နော်အဲ့ဒါတွေအားကောင်းမှုဖြစ်လာပေပြည်ထနာဖြစ်လာသူအမျိုးသားစိတ်လက္ခဏာပုံစံမျိုးကျွန်တော်တို့မှာရှိနေတယ်။အစိုးရတရားလုံးနိုင်ငံတစ်ခုလုံးရဲ့ပြည်ထောင်ကျောင်းလေးကြီးနဲ့ပတ်သက်တယ်။နော်ဒီပေါ်မှာဘယ်လိုအမြင်ဘယ်လိုဗျူဟာနော်ဘယ်လိုမူတွေနဲ့ကျွန်တော်တို့ကြွားရမယ်ဆိုတဲ့စဉ်းစားပါမယ်။တကယ်တော့ဒီအားကြီးလေဆောင်းဖို့နဲ့ပတ်သက်တဲ့ကိစ္စတွေမကဘူး။အခြားအခြားတော့ကျွန်တော်တို့ရဲ့စဉ်းစားဖို့ဟိုမပြောင်းနိုင်ဘူးဆိုရဖို့နော်။ဒါရီကအစိုးရခိုင်မှန်ရှင်းလင်းဖို့ကျွန်တော်တို့တနင်္ဂနွေမှာဒီဒီထဲမှာအစ်ကိုပြက်မဲ့မြင့်တယ်ရရှိတယ်။ဒီမှာ
ဟုတ်ကဲ့ခင်ဗျာဦးမင်းကြီးလေလိုင်းမောင်ခဏနေပြအောင်ခင်ဗျာကျွန်တော်ကိုတူလင်းအောင်ဖိတ်ခေါ်ချင်ပါတယ်ကိုတူလင်းအောင်တို့ကတော့ဒီအရက်ဖက်လူမှုအဖွဲ့အစည်းရဲ့အနေနဲ့ဒီတရားအာဂရိလက်စားမှုတိုက်ဖြည့်နေတဲ့ပတ်သက်လို့ဒီကိုရက်တစ်ခုဖွဲ့ပြီးတော့ဆောင်ရနေကြတယ်ဆိုတော့ကိုတူလင်းအောင်ကျွန်တော်မေးချင်တာကမြန်မာလူအဖွဲ့အစည်းမှာအခုပြောင်းလဲခြင်းတံပြီးဆိုပြီးတော့ NDC အစိုးရလည်းတက်လာပါပြီ ပြောင်းလဲမှုတွေအများကြီးတော်များဆလုပ်နေရတယ်တွေ့ရပါတယ်2011ခုနှစ်တည်းကဒီပြောင်းလဲမှုတွေထဲမှာအာရီလဲစားမှုတိုက်ဖြိတ်နေပတ်သက်လို့ယူဆတွေးခေါ်ပုံနေခုနကဦးမင်းခင်ပြောသလိုပေါ့ယူဆတွေးခေါ်မှုတွေအစဒီလူဖွဲ့စည်းတဲမှာအပြောင်းလဲတစုံတရာရှိလာပြီလို့ပြောနိုင်ပါလား
ခံရတဲ့ဒီနဲ့ဟိုကချိုးပေါက်တဲ့တွေနော်အဲ့လိုနှစ်ခုရှိရပါဘာခုရှိတော့ဒီချိုးပေါက်ခံရတဲ့တွေကတော့ဟိုစရရတာကိုသူတို့နှစ်ကတာတော့မဟုတ်ဘူးဆိုတော့ဒါကတိုင်းမှာပြောင်းလဲကြအောင်မလို့သူကဒီလိုအားကြီးလိုက်ထားမှုကိုဖြစ်နေတာသူကမျက်နှာရဲ့အတွက်သူကအဲသူအမျိုးကိုဖြစ်ဖြစ်နေတာကိုထင်ရှားတယ်ဒါပေမဲ့အဲတခုချင်းတော့သူတို့ကတိုင်းမှာလည်းတစ်ခါကြာရင်ဒီအားကြီးလိုက်ထားမှုရဲ့အပိုင်းကြီးကအများကြီးပါပြနေတော့သူတို့ရဲ့အလုပ်ကအားကြီးလိုက်ထားမှုဖြစ်သွားသလားလောက်သွားသလားဆိုတာကိုသူမသိနိုင်တဲ့အခြေအနေရှိနေတယ်ရှိရပါတော့ဒါတော့ချိုးခံရတဲ့မှာခုနချိုးပုတ်တဲ့သူတွေကျတော့အားကြီးလိုက်ထားမှုတိုက်ချင်ပြီးကော်မရှင်ကစပြီးတော့အဲ့တော့ဒီကိန်းရောဘယ်လိုကြောရင်ချင်းမျိုးမှာတော့မကျွန်တော်ခင်ဗျားကဒီမျိုးကားကြီးမှာဒါထုံးကြံတယ်ပေါ့နော်ဒီလိုလည်းဥပဒေလာတော့ကြတယ်ပြီးပြီးတော့မှပဲဆိုတော့ဒီစဉ်းစားကြည့်ကြအောင်ဒီကျွန်တော်ပြန်ပြီးဝင်ရတယ်ဒါကြောင့်လည်းဒါမျိုးကြီးဆက်ဖြစ်တာပေါ့နော်ဥပမာဆိုရင်အဲခုနကဒီကစံကအကောက်ခွန်ကဒီရှိမှလည်းကျွန်တော်ဒီ IT တွေကပြောက်ဆုံးလေဒါတော့ဒီစံဒါအကြည့်လိုက်တာပေါ့ဒါပေမဲ့ဒါတော့ဆက်ပြီးခုနကဒီရောဒီတိုင်းကစီးပွားရေးတွေပြည်ပြောဆက်ပြီးပြောလို့ဒီကိန်းမှာအဲ့ဒါတော့မဟုတ်ပါဘူးထုံးတယ်လို့ပြောပါတယ်ဆိုရင်စဉ်းစားကြည့်လို့ရှိနေတဲ့ဘောတော့ရှိတယ်ဒါပေမဲ့အခု3လလောက်ပေါ့နော်ဒါ3လ4လလောက်လုံလာတဲ့အချိန်မှာသူတွေကနည်းနည်းတော့ဆွေးနွေးပြီးပုံလာတဲ့အချိန်မျိုးရှိနေတယ်လို့ခံမှန်းကြည့်ရတာပေါ့နော်
ဟုတ်ကဲ့ခုနကကျွန်တော်လူလူကြားထဲမှာခုနကကိုတွင်လင်းအောင်ပြောသလိုအလေးထားလို့သဘောမျိုးဖြစ်နေတာတကအားရရဲ့စားမှုဖြစ်မှန်းမသိဖြစ်နေတဲ့အခြေအနေတွေခုနလက်ဖက်ပြီးလက်ဖက်ပူပြီးမှအဆင်ပြေတာကအစပေါ့အောက်ချီမှာဒီအခြေအနေနဲ့ပတ်သက်လို့ကလူလူကြားထဲမှာအားရရဲ့စားမှုဆိုတာကိုဘလူဟာမျိုးဆိုရှင်းလင်းသူတို့မှာတိထားတာမျိုးရောရှိပါလားခင်ဗျပညာပေးနိုင်တာရောရှိပါလား
အဲကျွန်တော်ဒီကတော့ကတော့ကျွန်တော်ဒီ2016ခုနှစ်မှာကျွန်တော်ရဲ့ဒီပြန်မဲ့မှုဇနန်းကြီးကိုဆိုတာအားရကြောင့်တက်ခဲ့နေတဲ့စပြီးတော့တက်ခဲ့အဲအဲကိစ္စကိုစပြီးတက်ခဲ့တယ်ဒီဆုံးဖြတ်ပြီးစလုပ်တဲ့ချိန်မှာပြည်သူကျွန်တော်မများမသိဘူးလားအဲကျွန်တော်မများမသိဘူးမသိတဲ့တိုးတွေမဟုတ်ပါဘူးကျွန်တော်တို့လူတွေတော့မှဥပမာရှင်းလင်းဝင်ပတ်သက်လို့ရတယ်အစားအခုနောက်ပိုင်းနေနဲ့ပြောထားတဲ့အခါကျတော့နည်းနည်းပါးပါကတော့တော့ရှိအဲ့လိုဆိုရင်တော့ဝင်သွားပြီးတကယ်မပြေရအောင်တော့ဘုတ်တိကျမှာဟိုကဒီကောက်ကိုလက်ချမလုံလို့ပေါ့နော်ဒါဆိုအမားနဲ့အရင်သားကြောင်ပုံစံမျိုးဖြစ်တော့အဲဟိုချုပ်ကြောက်ဒီလိုဆိုတော့မင်းသားကအဲ့တော့ပြီးပြီအဲ့ဒီအားလည်းကောင်းတဲ့ချက်ရင်းနဲ့ပတ်သက်ရှင်းလင်းမပြေဘူး
သရော့ရှင်နေကျွန်တော်ဖိတ်ခေါ်ချင်ပါလေကိုကျော်ထူဖန်ပါတဲ့ကိုကျော်ထူတုတ်တုတ်နဲ့ဆွေးနွေးမင်းများလို့ရပါတယ်ခင်ဗျာ
ဟုတ်ဟုတ်ကဲ့ပါကျွန်တော်အဓိကအမေးချင်တာကလေကျွန်တော်တို့အဖိတက်ချက်ရေးတွေကျွန်တော်တရားရုံးနေမှာအခုအာရထွေးကိစ္စဆိုရင်ဒါသမားကြီးကိုယ်တိုင်ပြည်သူ့ဆောင်လုပ်ပြီးတော့ဒီတင်ပေါ်ပေါ်ပေါ့နော်အခုခရီးရီးလောကမှာကျွန်တော်ထင်တယ်ဟိုအနည်းလိုလေးလံဈေးလိုဖြစ်နေတယ်စပောက်ဈေးတွေကအစပေါ့ဒီမိတ်ဒီစီမိတ်ကာတွေကတော့ဈေးလေးဆုံးပေါ့330လို့ပါလို့အခုကျွန်တော်တို့ဒီလေဒီမှာတင်းနေဖန်မှာလဲကျွန်တော်ကိုယ်တိုင်အခုဖြစ်နေတယ်ဖြစ်နေတာကကြတော့အမိတ်ထက်ကန်ကြီးမှာခရိုင်တရားသူကြီးကကျွန်တော်ဟိုဖဲသိန်းကျွန်တော်ဆင်းနေနေတောင်းတယ်ပြီးတော့တပတ်လောက်ကြာတော့အီဒီပစ်ဆန်ကိုကျွန်တော်ပြန်ပြီးပြန်ပြီးတော့ကျွန်တော်စုံစမ်းကြည့်တော့တစ်ဖက်က330ပြီးလို့ဆိုတော့ကျွန်တော်ကို30ပြန်ပြန်ပေးလာတာကျွန်တော်ပေးတာလဲလို့ဖြစ်နေဆိုပြီးတော့ဆိုတော့ဒီအမှုကနောက်ဆုံးတော့ပတ်လက်ခံပြီးတယ်ဆိုတော့ပြောချင်တဲ့အဓိပ္ပာယ်ကဒီတရားရေးလောကမှာကျွန်တော်ကျန်းကြီးကြီးများလီလံဆွဲတဲ့ကျန်းကြီးကြီးများဖြစ်နေပြီလားဆိုတဲ့မိကုန်းကိုကျွန်တော်အဓိကမေးချင်ပါ
ဟုတ်ကဲ့ခင်ဗျာကိုကျော်ထူတယောက်ဖြစ်ပြီးပါလိမ့်မယ်ခဏကျွန်တော်နောက်သောရှင်တူလှည့်ပေးချင်ပါလေကိုတီးလည်မှုထိုင်းနိုင်ငံပါကိုတီးလည်မှုတိုးတိုးလို့ဆွေးနွေးမင်းများလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီအဂရီလက်စားမှုတကယ်ရောတော့ကျွန်တော်ကအနည်းအဓိကကြိုးစားပါတယ်ခင်ဗျ။ဘာလို့လဲဆိုတော့အဂရီလိုက်စားမှုကနော်ဒီမျိုးစုံနဲ့တို့အဂရီလိုက်စားမှုလုပ်နေကြတာဖြစ်ပါတယ်ခင်ဗျ။လက်နက်ကင်ဖွဲ့စည်းနော်ဒီကလောင်ကင်တဲ့လူတွေအားလုံးကလည်းအဂရီလိုက်စားမှုတို့လုပ်ဆောင်နေတာပဲကျွန်တော်သိရပါတယ်ခင်ဗျ
။ကိုတိလက်မှုကျေးဇူးပါကျွန်တော်တော်ရှင်ပေးစာချိုးဖတ်ချင်ပါလေ။ဦးမင်းစိန်ဆိုတာသူပေးလာတာကအချင်းပါနေလို့ပါတဲ့ပေးတဲ့သူရှိအောင်လဲပြောရတယ်ပေးကြအောင်လဲပြောရတယ်ဝန်ထမ်းဆိုတာဈေးအောင်တို့လို့ပေါ့တဲ့အသွင်တူယူပြီးတော့ရေးယူလို့ရှိရင်လွယ်လွယ်လေးပါအများကြီးပါပဲတဲ့စားလို့ရတဲ့နေရာတွေမှာသူတို့အမျိုးတွေကိုအကုန်ထည့်ထားတယ်ဆိုပြီးတော့ဦးမင်းစိန်ကသူ့ရဲ့အမြင်ပေးဖို့ပါတယ်ဆူမန်တောင်းဆိုတဲ့တော်ရှင်ကလည်းဒီပီလုံးတိုင်းတာနဲ့လှုပ်တင်ပါတယ်တဲ့မြို့ကြီးပြကြီးတွေမှာလူတွေကချမ်းလာကြတော့အမှုရင်ဆိုင်ရာမှာသူတို့ဖို့ပျော်ပွဲရှင်ပွဲလာပါပဲတဲ့လူလက်တန်းစားနဲ့စီးရင်သားတွေမှာတော့အမှုတစ်ခုရင်ဆိုင်ဖို့ဆိုတာဘဝတွေပြက်ပြီးတော့လူညွတ်တုံးတာပါပဲတဲ့ဒီအောက်တည်းစားမှုတိုက်ဖြတ်ရေးကိုထောက်ခံပါတယ်များများလုပ်နိုင်ပါစေဆိုပြီးတော့ပေးပါတယ်ကျွန်တော်ခုနကကိုကျော်ထူးမေးထားတဲ့မေးခွန်းကိုကျွန်တော်ကုလာထေးကိုမေးချင်ပါတယ်ခင်ဗျရောင်းတိုင်းလွတ်တော်ကကုလာထေးကြားပါလားခင်ဗျဟု
တ
်ကဲ့ကုလာထေးခုနကတရားရေးကဏ္ဍနဲ့ပတ်သက်ပြီးတော့တရားရုံးတွေမှာဖြစ်နေတဲ့အခြေအနေပေါ့အဲ့ဒါလေတော်တော်များများလည်းလူပြောများနေပါတယ်အဲ့ဒါတွေကမရက်သေးဘူးလားအခြေအနေဘယ်လိုရှိလဲကုလာထေးဖြစ်ပြီးပါခင်ဗျ
တရားရုံးတွေပါကအဲ့လိုဖြစ်လေဖြစ်တာရှိတယ်
ကိစ္စရမှုတွေကရှိပါတယ်ရှိတယ်ဆိုတော့တရားရုံးတစ်ခုမှာတွားပြီးတော့အမှုရင်ဆိုင်ရကြီးဆိုကြတဲ့ကဒီအမှုရင်ဆိုင်ရတဲ့နှစ်ဖက်စလုံးကတရားစီရင်ရေးကအနိုင်ရရှိမှုကိုမလိုစားဘဲနဲ့တရားရုံးကိုရောက်တဲ့ဆိုတဲ့ကလက်လာပါနဲ့ချင်းကပ်ပြီးတော့ကိုအနိုင်ရဖို့အတွက်ကိုပဲကြိုးစားတာတွေ့နေရတယ်မှန်တဲ့ပကလည်းစူးစမ်းတယ်မမှန်တဲ့ပကလည်းစူးစမ်းတယ်အဲ့ဒီကိုစူးစမ်းတဲ့အခါကျတော့ဘယ်ဟာအဆလဲဆိုကျွန်တော်တို့တရားကျုံးနေမှာဆိုလို့ရှိရင်အမှုပွဲသားဆိုတဲ့လူတွေရှိတယ်အဲ့ဒီအမှုပွဲသားတွေကချိန်ဆက်တယ်အမှုတစ်ခုကိုနိုင်ဖို့အတွက်ကိုဘလောက်ကုန်ကြမယ်ဆိုငွေပမာဏကိုတောင်းတယ်တောင်းပြီးတော့အခါမှာငွေနဲ့လိုက်ပြီးတော့မှအမှုကိုနိုင်အောင်လုပ်တယ်အဲ့တော့ငွေနဲ့လိုက်ပြီးတော့အမှုကိုနိုင်အောင်လုပ်တဲ့အခါကျတော့ကျွန်တော်တို့မှာဘာတစ်ခုဖြစ်လာလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီတရားရေးမှာလိုက်ပြီးတော့ဒီပညာရှင်ဖြစ်တဲ့ရှင်နေတွေရဲ့ဆွမ်းဆောင်မှုတွေကလည်းကြာဆင်းတယ်လို့ဖြစ်လာတယ်။ဒါကတစ်ဖက်ကဒီလက်လာပါနဲ့ဆွမ်းဖို့လာတဲ့အနေအထားတွေကြောင့်ဖြစ်တယ်။သောကပြောတဲ့ဒီဘန်ကကိုကျော်သူပြောတဲ့တရားကြီးမှာလေလံသေးလို့ဖြစ်နေတယ်ဆိုတာ။ကျွန်တော်ကကြုံမှုတွေကကျွန်တော်လည်းအဲ့လိုပဲ။ဒီနှစ်ဖက်ကတရားကိုရင်ဆိုင်တယ်။တရားရင်ဆိုင်တဲ့အခါမှာအမိန့်ချရနေတဲ့အခါမှာလိုက်ကြတယ်။လိုက်တော့ဒီကျွန်တော်လက်တွေ့ကြုံခဲ့ရတဲ့အနေအထားတစ်ခုမှဆိုတစ်ဖက်ကသိန်း20ပေးတယ်။အဲ့နောက်တစ်ဖက်ကလည်းသွားပြီးလိုက်တဲ့အခါကျတော့သူက၃သိန်းပေးတယ်။အဲ့ဒီအခါကျတော့တရားသူကြီးကမလုပ်လဲဆိုတော့လောလောဆယ်တော့နှစ်ဖက်စလုံးကိုယူထားလိုက်တယ်။ယူထားပြီးတဲ့အမိန့်လဲချလဲချကောသိန်း၃၀ရတဲ့လူကိုအနိုင်ပေးပြီးအမိန့်ချလိုက်ပြီးတော့၃သိန်းပေးထားတဲ့လူကိုပြန်ပြီးတော့ပေးလိုက်တယ
်။ဟုတ်ကဲ့ကျွန်တော်ကြောက်ကူလာထိကျွန်တော်အဲ့ဒါတူတူတူလေးကျွန်တော်ပြန်မေးခြင်းတယ်။အဲ့ဒါအဲ့ချင်းနေတွေကို
အဲ့လိုပေါ့နော်အတွေ့အကြုံလေး
။အဲ့ချင်းနေတွေကိုကင်တွယ်ဖို့အတွက်ကိုဆောင်ရွက်နေတာရောရှိပါပြီလားတရားရေးဘိုင်းမှာ။
အဓိကတော့ကျွန်တော်တို့မှာအခုတကယ်ထိတိတော့လှုပ်လာနိုင်တာကတော့ဒီအဂတိတိုက်ချက်ရေးကော်မရှင်ပေါ့အဂတိတိုက်ချက်ရေးကော်မရှင်အနေနဲ့ကတော့တော်တော်လေးကိုထိတိရောက်ရောက်နဲ့ဒီအလှော်ပေါင်းစုံကိုကင်တွယ်လာတဲ့အနေအထားတွေတော့ရှိနေပါပြီ
။ဟုတ်ကဲ့ကိုတွင်လင်းအောင်လည်းကျွန်တော်မေးချင်ပါတယ်ခုနကပြောသွားတဲ့တရားစီရင်ရေးကိစ္စမှာဒါကတော်လေးမြန်မာနိုင်ငံမှာလူပြောများတဲ့ကိစ္စအဲ့ဒါတွေကဘလောက်ထိအတိုင်းအတာထိနှိမ့်နေနိုင်နေပြီလဲတကယ်နှိမ့်နေနိုင်မယ့်အနေအထားရောရှိရလားတိုးတိုးလေးဖြည့်ပြပါခင်ဗျအချိန်သိမြလို့
အဲကျွန်တော်ကလည်းဘလောက်နေနေနိုင်နေပြီလဲဆိုတော့ခုနကဒီနောက်ဆုံးဖြစ်သွားတဲ့ကိစ္စဆိုရင်တရားချင်းနဲ့ဘယ်လိုပတ်သက်တဲ့ကိစ္စပါတော့။ဒါတရားချင်းနဲ့ဘယ်လိုပတ်သက်တဲ့ကိစ္စတော့နေနေနိုင်တဲ့ဥပမာတစ်ခုတော့ဒါကျွန်တော်သိရတယ်ပေါ့။ဆိုတော့ဒီလိုမျိုးဆက်ပြီးတော့ဒီကျန်တဲ့ချိန်ရအောင်လို့လုပ်မယ်ဆိုလို့ရှိရင်တော့ဒါအများကြီးဒါဟိုဒီလိုတော့အကျိုးရှိမယ်။ဒါပေမဲ့ကျွန်တော်တို့ကဘာပဲလုပ်လို့ကျွန်တော်ဒီနိုင်ငံရဲ့နောက်ခံနေလည်းမြင်ချင်ရတာ။ဆိုတော့ကျွန်တော်တို့ဒီမှာကလည်းထိလို့မရတဲ့အဖွဲ့တွေတော့လက်နေဆိုင်တွေလည်းရှိရတယ်။ဒါဒီလိုဆိုတရားချင်းရေးကိစ္စကိုဘယ်လောက်ပဲထိရောက်ကင်တယ်ဆိုတော့များလည်းပဲအဲ့လိုဖြစ်ချင်းနဲ့ဆက်တင်လာရဆိုရင်တော့ကင်တယ်ဖို့ပြောရမလားဆိုရဲအဲ့လိုမျိုးကျွန်တော်ကဆွေးနွေးလို့ရှိတယ
်။ဟုတ်ကဲ့
ဒါပေမဲ့လည်းဘာလို့ဖြစ်လဲဒီဖက်ကတော့ဒါအားနဲ့ခေါ်နဲ့လုပ်နေရတာအများကြီးအားရကြရှိရပါတော့
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အချိန်ဆစ်တော့လို့ပါပေါဝင်ဆွေးနွေးပေးတယ်ဥလာထေဦးတွင်လင်းအောင်ဦးမင်းခင်သုံးလုံးနဲ့ဂျန်နက်ဒရရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ daily life season ဒီမှာပဲရှင်းနာခွင့်ပြီးပါ
ကိုသားညူဆွေးနွေးတင်ဆက်တဲ့အင်္ဂါညဗီဒီယိုရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတော့ပါခင်ဗျာ။ VOA အမေရိကန်တန်ကဗုဒ္ဓနေမနခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်။အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်ပြည်ထောင်စု၏ပြည်သူများဖြစ်ကြကုန်သောကျွန်ုပ်တို့သည်ပုံမပြည့်ပြည့်စုံသောပြည်ထောင်စုတစ်ခုထူထောင်ရန်တရားမျှတမှုတည်ဆောက်ရန်ပြည်ရင်းညီညာရေးအာမခံပေးရန်စုပေါင်းလုံခြုံမှုဖန်တီးရန်အများပြည်သူလူမှုဖွလုံရေးတိုးမြှင့်ရန်နှင့်လွတ်လပ်မှုနှင့်ချမ်းသာကြွယ်ဝမှုတည်တံ့ခန့်မြဲစေရန်တို့ကိုမျှော်မှန်း၍အမေရိကန်ပြည်ထောင်စုအတွက်ဤဖွဲ့စည်းပုံအခြေခံဥပဒေကိုပြဋ္ဌာန်းလိုက်ရပေသည်။အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံဏိဒမ်းမှာဖော်ပြထားတဲ့အထက်ပါစကားတွေဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့အခြေခံညီမှန်းချက်တွေနဲ့လမ်းညွှန်မူဝါဒတွေကိုအကျဉ်းချုပ်ဖော်ပြထားခြင်းပဲဖြစ်ပါတယ်။ဒီအချက်ဟာဏိဒံမြတာဖြစ်ပြီးဗဟုအစိုးရကိုအာဏာအနှင်းထားခြင်းတော်၎င်းအစိုးရရဲ့လုပ်ရက်ကိုကန့်သတ်မှုတစ်စုံတစ်ရာပြုလုပ်ထားခြင်းတော်၎င်းမဟုတ်ပါဘူး။နိုင်ငံရေးလုပ်ငန်းတွေဟာလူထုကအနှင်းထားတဲ့ဩဇာအာဏာကိုရယူပြီးဖွဲ့စည်းထားတဲ့အဖွဲ့အစည်းများကတဆင့်သာလျင်လှုပ်ဆောင်ကြရမှာဖြစ်တယ်လို့အမေရိကန်ဖွဲ့စည်းပုံရေးဆွဲသူများကယုံကြည်ခဲ့ကြပါတယ်။သူတို့တိဆောက်လို့တဲ့သမရနိုင်ငံဟာပုံမှန်ကျင်းပတဲ့ရွေးကောက်ပွဲစနစ်အပေါ်မှာမူတည်စေရမယ်။အာဏာခေါ်ဝေမှုထိန်းကြီးမှုရှိရမယ်။အရက်ဖက်ဝန်ဆောင်မှုလုပ်ငန်းတွေအတွက်ကိုပိုင်ပြဋ္ဌာန်းခွင့်ရှိရမယ်စစ်တပ်ကိုအရက်ဖက်ကထိန်းချုပ်နိုင်ရမယ်တရားဥပဒေနဲ့စည်းမျဉ်းစည်းကမ်းတွေကိုလူထုကရွေးကောက်တင်မြှောက်တဲ့ကိုယ်စားလှယ်တွေကသာလျှင်ပြဋ္ဌာန်းရေးဆွဲရမယ်ဖက်လိုက်မှုမရှိဘဲတပ်ဝင်လှုပ်ရှားမှုရှိစေရမယ်ဆိုတဲ့စနစ်တွေအပေါ်မှာအခြေခံရမယ်လို့မျှော်မှန်းခဲ့ကြပါတယ်ဖွဲ့စည်းပုံရေးဆွဲသူတွေဟာအမေရိကန်ပြည်ထောင်စုကိုဥရောပကြုံရတဲ့ကံကြမ္မာမျိုးကကင်းလွတ်ဖို့မျှော်မှန်းခဲ့ကြပါတယ်သူတို့ဟာ
မင်းစိုးမင်းညစ်တေရဲ့နိုင်တဲ့စီနင်းအုပ်ဆိုးမှုကာလရှည်ကြတဲ့စစ်ပွဲတွေနန်းတွင်းအရှုပ်အထွေးတွေကိုင်းကနကွဲလွဲမှုတွေရဲ့ဒဏ်ကိုရာစုနှစ်ပေါင်းများစွာခံနေရတယ်လို့ယူဆခဲ့ကြပါတယ်။ဒါကြောင့်သူတို့ဟာပွင့်လင်းမြင်သာမှုရှိသောတာဝန်ယူမှုတာဝန်ခံမှုရှိသောဖြစ်နိုင်သမျှလူအများအားလုံးပါဝင်နိုင်ခွင့်ရှိသောနိုင်ငံရေးအဆောက်အဦတွေကိုဖန်တီးဖို့လိုလားခဲ့ကြပါတယ်။အမေရိကန်အစိုးရစနစ်ရဲ့ထူးခြားတဲ့အသွင်လက္ခဏာတစ်ရပ်ကတော့အမေရိကန်ပြည်ထောင်စုဟာနိုင်ငံတစ်နိုင်ငံတည်းသာဖြစ်ပေမဲ့အမေရိကန်ဖွဲ့စည်းပုံဥပဒေမှာဗဟုအစိုးရရဲ့လက်အောက်ခံမဟုတ်သောတိကျပြည်내အစိုးရပေါင်းများစွာရဲ့အစုအပေါင်းတစ်ခုကိုအတိအမှပြုထားခြင်းပဲဖြစ်ပါတယ်။သို့တော်လည်းပြည်내တစ်ခုစီရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအမေရိကန်ဖွဲ့စည်းပုံနဲ့ကန့်သတ်ထားပါတယ်။အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံဟာနိုင်ငံရဲ့အဆင့်အမြင့်ဆုံးတရားဥပဒေဖြစ်ပါတယ်။ပြည်ထောင်စုသို့မဟုတ်ဖက်ဒရယ်အစိုးရနဲ့ပြည်내အစိုးရတို့ရဲ့အာဏာတွေကိုအဓိပ္ပာယ်ဖွင့်ဆိုပြီးကန့်သတ်ခွဲခြားထားတဲ့ဥပဒေလည်းဖြစ်ပါတယ်။အငင်းပွားမှုဖြစ်လာခဲ့ရင်ဒီပြည်ထောင်စုဥပဒေကိုနာခံကြရစမြဲဖြစ်ပါတယ်။1863ခုနှစ်မှာဒီဖွဲ့စည်းပုံဥပဒေအရတည်ထောင်ထားတဲ့ပြည်ထောင်စုပြိုကွဲလောက်အောင်ချင်းချောက်ခံရတဲ့ဆိုးဝါးလာတဲ့ပြည်တွင်းစစ်ဖြစ်လာတဲ့အခါသမရအေဗရာဟင်လင်ကွန်ကအမေရိကန်ပြည်ထောင်စုအစိုးရရဲ့အဓိကကျတဲ့ဝိသေသလက္ခဏာတွေကိုအထက်မှာဖော်ပြခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့ကိုက်ညီအောင်ထပ်လောင်းအခိုင်အမာဖြစ်စေခဲ့ပါတယ်။အဲ့ဒါကိုသူကပြည်သူအတွက်ပြည်သူကရွေးကောက်တင်မြှောက်တဲ့အစိုးရလို့ခေါ်ဆိုခဲ့ပါတယ်။အဲ့ဒီအတိုင်းပဲကနေ့အချိန်ထိဆက်လက်တည်မြဲနေစေဖြစ်ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အားပေါ်မှုအကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဒီကနေ့ညနေခင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ VO ရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ79 19 25ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပ
ါရုရှားစစ်တပ်ကင်းတောက်လေရင်ကိုစီးရဲလေကြောင်းရံကာကွယ်စနစ်ကပစ်ချခဲ့တာဟာမတော်တဆဖြစ်မှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အခြေအနေတည်းဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပြီးအစ္စရေးနဲ့အခြေအနေတင်းမာလှန်နိုင်တဲ့အနေအထားကိုရှော့ချလိုက်ပါတယ်။အစ္စရေးဒုံးကျည်နဲ့တိုက်ခိုက်မှုကိုတုံ့ပြန်မှုစီးရဲကပစ်ခတ်မှုတွင်ပြတ်ကျခဲ့တဲ့ရုရှားကင်းတောက်လေရင်ပေါ်ပါသွားသူ15ဦးစလုံးသေဆုံးခဲ့ရတာဖြစ်ပါတယ်။အစ္စရေးကဒီကိစ္စမှာလုံးဝတာဝန်ရှိပြီးရုရှားဘက်ကလက်တော့ပြန်ပိုင်ခွင့်ရှိတယ်လို့ရုရှားကာကွယ်ဝန်ကြီးဆာဂီရှိုးဂျူကအစ္စရေးကာကွယ်ဝန်ကြီးကိုပြောကြားခဲ့တာပါ။ဒါပေမဲ့ရုရှားသမ္မတပူတင်ကဒီဖြစ်ဟာမတော်တဆဖြစ်မှုတွေဇက်တိုက်ဖြစ်ပေါ်တဲ့အခြေအနေရက်ဖြစ်ကြောင်းဝင်ရောက်ပြောဆိုခဲ့တာပါရုရှားအနေနဲ့ဆီးရီးယားမှာရှိတဲ့ရုရှားတပ်သားတွေနဲ့ရုရှားပိုင်ဆိုင်မှုတွေကိုကာကွယ်ဖို့အတွက်တဆင့်တိုးပြီးတော့လုသွားမယ်လို့လည်းပြောပါတယ်ဒါအပြင်ဒီတဆင့်တိုးလုဆောင်မဲ့ခြေလမ်းတိုင်းကိုလူတိုင်းကိုတရီထားမိမှာဖြစ်ကြောင်းလည်းပြောပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တာယာဟုကလည်းရုရှားတပ်သားတွေအသက်သေဆုံးမှုအတွက်ဝမ်းနည်းကြေကွဲရကြောင်းနဲ့ဒီလိုမတော်တဆဖြစ်မှုအတွက်ဆီးရီးယားကိုအပြစ်တင်ပါတယ်အင်္ဂါနေ့ကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူခွင့်ကောင်စီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းမှုတွေကမြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်းနဲ့ရှမ်းပြည်နယ်တွေအတွင်းကလူခွင့်ချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးရပ်တန့်နေပြီလို့ပြောကြားလိုက်ပါတယ်ရိုဟင်ဂျာမွတ်စလင်တွေတိုင်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံတကာကလည်းအတင်းအဓမ္မနှင်ထုတ်ခံရတယ်ဆိုတဲ့ဆွဆွဲချက်တွေကိုလေးလာစုံစမ်းမှုတစ်ခုစတင်မယ်လို့ ICC နိုင်ငံတကာပြည်မှုဆိုင်ရာခုံရုံးရဲ့တရားလိုရှေ့နေချုပ်ကမနေ့ကပဲကြေညာလိုက်ပါတယ်။ Trump အစိုးရဘက်ကဒီသတင်းပတ်တဲ့ကြေညာခဲ့တဲ့အတိုင်းလာမယ့်နှစ်အတွက်အမေရိကန်ကလက်ခံမဲ့ဒုက္ခသည်အရေးအတွက်ကိုလျှော့ချဖို့လုပ်နေပါတယ်။ဒါပေမဲ့ဒုက္ခသည်ဆိုင်ရာပညာပေးဖွင့်တဲ့လွှတ်တော်မတ်တွေကတော့သမ္မတရဲ့အခုဆုံးဖြတ်ချက်ကိုပြန်ပြင်ဖို့ရာကွန်ဂရက်စ်လွှတ်တော်အတွက်အချိန်ရှိသေးတယ်လို့ပြောပါတယ်။အမေရိကန်သမ္မတ Donald Trump က Florence မုန်တိုင်းတံအကြီးကျယ်ခံခဲ့ရတဲ့မြောက်ကရိုလိုင်းနားပြည်နယ်ကိုဒီကနေ့တွားရောက်ဖို့ရှိပါတယ်။ Florence Hurricane မုန်တိုင်းကြောင့်အဲ့ဒီမှာဘလောက်ထိခိုက်ပျက်စီးခဲ့တဲ့ကူညီကယ်ဆယ်ရေးဆောင်ရွက်မှုတွေဘလို့ရှိတယ်ဆိုတာတွားရောက်ပြီးကြည့်ရှုမှလည်းဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါ်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတန်ထွင်အင်ဂျင်ကတော့ Darrell Smith ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ24 40 51တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သားအားလုံးကြော်ရှင်မွေးရနေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.